Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရ2023ခုနှစ် April 29ရက်နေ့စနေနေ့မနေ့ဘက်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးတော်ပါခင်ဗျာ။ဒီကနေ့မနေ့ဘက်အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်ပါရှင်ကျွန်မကိမျိုးတပ်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်မုတ်ကျော်နဲ့ပဲသူပြောပြပေးမှာပါယူကရိန်းကရုရှားကိုအင်အားသုံးပြီးပြန်တိုက်ဖို့နှိမ့်လာပြီလို့ယူကရိန်းကာကွယ်ရေးဝန်ကြီးကတောက်ကြနေမှာပြောကြားလိုက်ပါတယ်အပြစ်ကတ်တွေရက်ဆဲထားတဲ့ဆူဒန်မှာတော့တိုက်ပွဲတွေပြန်ပြီးဖြစ်ပွားနေပါတယ်ရ ेंजर ဒုက္ခသည်တွေကိုအကူအညီတွေပို့ပြီးပေးချဖို့အတွက်ဂျပန်ကိုရောက်နေတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပန်ကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဇော်မုတ်ကျော်ကြီ
းဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့တရင်ပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်တင်ဆက်ပေးမှာပါ။ဟော
ဒီလမ်းကြောင်းကပို့တာပေါ့။အခုနောက်ပိုင်းမှာဒီတိုက်ပွဲတွေဖြစ်တာတွေနဲ့ပါရင်းနဲ့မပို့နိုင်ဘူးလား။ပို့လို့မရအောင်ရက်ထားတယ်လေ။ငွေစည်းကတင်းကြီးကျက်လာတာ
။မကွေးတိုင်းအတွင်းကတဘာဝနီးနဲ့စိုက်ပျိုးတဲ့ organic ငွေုပ်သီးလုပ်ငန်းတွေဟာလက်နက်ကင်ပဋိပက္ခတွေပြင်းထန်လာပြီးနောက်မှာအခက်အခဲတွေနဲ့ရင်ဆိုင်လာရပါတယ်။မကြာမီပဲအပြည့်စုံကိုတင်ပြပေးပါမယ်။ဒါအပြင်အစင်မပြေမှုတွေရှိတဲ့အခါအပင်တွေမှာညင်းညူအော်ဟစ်တန်တွေရှိတယ်ဆိုတာကိုအစ္စရေးသိပ္ပံပညာရှင်တွေကတွေ့ရှိထားပါတယ်။စတဲ့သတင်းပေးပို့ချက်သတင်းဆောင်ပါတွေကိုဥစွာတင်ဆက်ပေးပါမှာအဲဒီတောင်မှာတော့အမျိုးသမီးကန္တာသုဒ္ဓဆောင်လင်းအမေရိကန်တခွင်သိပ္ပံနဲ့နှီးပညာစတဲ့အပတ်စဉ်ကန္တာတွေကိုဇက်တိုက်ထုတ်လွှင့်မှာပါ။အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြပေးပါမယ်ခင်ဗျာ
။ယူကရိန်းကရုရှားကိုတွန်းလှန်တိုက်ခိုက်ရေးဟာဖြစ်လာနိုင်ခြင်းအမြန်မဲဖြစ်လာနိုင်ရရှိတယ်လို့ယူကရိန်းကာကွယ်ဝင်ကြီးအိုလက်စကီရက်စနီကော့ဖ်ကတောက်ကြနေမှာပြောကြားလိုက်ပါတယ်။ယူကရိန်းတပ်တွေဟာရုရှားတပ်တွေကိုတွန်းလှန်မှုအတွက်ယာနုံပြည့်နေပါအစင်းစင်ဖြစ်နေပြီဖြစ်ပြီးတော့သူတို့မှာခင်မီလက်နက်ကြိယာတွေလည်းရှိနေပြီလို့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်ပါတယ်။ယူကရိန်းနိုင်ငံတလွှာရုရှားတပ်တွေရဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်တညာထဲမှာတင်အိပ်ပျော်နေတဲ့အရသာ23ဦးတေဆုံးခဲ့ရပြီးတဲ့နောက်မှာယူကရိန်းကာကွယ်ဝင်ကြီးကအခုလိုပြောကြားလိုက်တာပါ။ယူကရိန်းပိုင်းနဲ့နယ်မြေတွေကိုသိမ်းပိုက်ထားတဲ့ရုရှားတပ်တွေကိုမောင်းထုတ်ရမှာအနောက်နိုင်ငံတွေကပေးပို့တဲ့ရာနဲ့ချီတဲ့တန့်ကားနဲ့တန်ချက်ကကားတွေတုံးဖို့ယူကရိန်းဆိုတာကပြင်နေပါတယ်။နေတိုမဟာမိတ်တွေကသူတို့ဂရိပြုထားတဲ့အတိုင်းယူကရိန်းကိုတန်ချက်ကကအစီး1550နဲ့တန်ကား230အပါဝင်တိုက်ခိုက်ရေးရင်တွေကိုပေးပို့ခဲ့တာဖြစ်ပါတယ်။ယူကရိန်းလေပိုင်းကအမ်မန်မြို့ကလေးမှာတော့မိသားသမားတွေကရုရှားရဲ့မစ်ဆိုင်းတုံးကြီးထိမှန်တဲ့လူနေ6ဦးကလောင်ကျွမ်းနေတဲ့မိကိုစူးစမ်းနှိမ့်တက်နေတာပါ။အဲ့ဒီဆောင်ဦးမာရင်တေဆုံးရသူကကလေးငယ်အများပြအပေါင်း19ဦးရှိပါတယ်။အခုလိုရက်သားတွေနဲ့လူနေဆောင်ဦးပြစ်ခတ်တိုက်ခိုက်တာဟာခွင့်လွန်နိုင်စရာမရှိကြောင်းနဲ့အမြန်ရက်တံဖို့ကုလသမဂ္ဂကတောင်းဆိုပါတယ်။အခုလိုတိုက်ခိုက်မှုဟာတရုတ်သမ္မတရှီကျင်ပင်နဲ့ယူကရိန်းသမ္မတဇယ်လန်စကီတို့တယ်လီဖုန်းနဲ့ဆက်သွယ်ပြီးစီအခြေအနေအပြေရှားဖို့ဆွေးနွေးပြီးမကြခင်မှာပဲဖြစ်ပွားခဲ့တာဖြစ်ပါတယ
်။ယူကရိန်းမှာရုရှားတပ်ဖွဲ့တွေနဲ့ပုဂ္ဂလိကစစ်ဘက်ကုမ္ပဏီတွေကလူခွင့်ထိုးဖောက်မှုတွေကျူးလွန်နေတာကိုအထူးစိုးရိမ်ပြီးကြောင်းကုလသမဂ္ဂကော်မတီကဧပြီလ28ရက်နေ့တောက်ကြနေမှာပြောဆိုလိုက်ပါတယ
်။ Committee was deeply concerned about the grave human rights violations committed during the ongoing
ကုလသမဂ္ဂဗတိန်ရဲ့အောက်မှာကာကွယ်ထားသူတွေအပေါ်ရုရှား Federation နဲ့စစ်ဘက်ဆိုင်ရာတပ်ဖွဲ့တွေအပြင်ပုဂ္ဂလိကစစ်ဘက်ကုမ္ပဏီတွေကလက်နက်ကင်ပဋိပက္ခတွေအတွင်ကျူးလွန်ခဲ့တဲ့ပြင်းထန်တဲ့လူခွင့်ထိုးဖောက်မှုတွေကိုကော်မတီကအလွန်စိုးရိမ်မိတယ်လို့လူမျိုးရေးခွဲခြားမှုပပျောက်ရေးဆိုင်ရာကုလသမဂ္ဂကော်မတီအဖွဲ့ဝင်မတ်တက်ဖယန်ဒေးကပြောဆိုသွားတာဖြစ်ပါတယ်။လူမျိုးရေးမုန်တိမှုဖြစ်စေတဲ့လုံဆောင်မှုတွေယူကရိန်းလူမျိုးတွေဌာနေတိုင်းရင်းသားတွေအပေါ်လူမျိုးရေးခွဲခြားတဲ့အစီရင်ခံစာတွေနဲ့အာတမရွှေပြောင်းမှုနဲ့အတင်းအကျပ်စစ်မှုထမ်းခိုင်းတဲ့ဆွတ်ဆွဲသက်တွေကြောင့်အလွန်အမင်းစိတ်အနှောက်အယှက်ဖြစ်တယ်လို့ပြောဆိုပြီးလူ့အခွင့်အရေးချုပ်ဖောက်မှုဆွတ်ဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့ရုရှားအာဏာပိုင်တွေကိုတောင်းဆိုပါတယ်။ရုရှားတပ်ဖွဲ့တွေကအင်အားအလွန်အကျွံအသုံးပြုပြီးမတရားဖမ်းဆီးမှုတပ်ဖြတ်မှုနဲ့ကလင်းသူငယ်တွေယူကရိန်းကနေရုရှားကိုအတင်းအကျပ်ပို့ဆောင်တာတွေကျူးလွန်ခဲ့တယ်လို့ကော်မတီရဲ့အစီရင်ခံစာမှာထည့်သွင်းဖော်ပြထားပါတယ
်။အာဖဂန်နစ္စတန်ကကုလသမဂ္ဂရုံးအဖွဲ့စီမှာဒေသခံအမျိုးသမီးတွေကိုအလုံလုံခွင့်ပိတ်ပင်တာဟာအာဖဂန်နစ္စတန်ရဲ့ပြည်တွင်းလူမှုရေးစိတ်ဆက်ရဖြစ်ပြီးတော့နိုင်ငံအလုံးကလေးစားတင်တယ်လို့တာလီဘန်အဖွဲ့ကတောက်ကြနေမှာပြောပါတယ်။အာဖဂန်အမျိုးသမီးတွေပညာသင်ကြားခွင့်နဲ့အလုံလုံခွင့်ပေါ်မှာကန့်တတ်ထားတာကိုရှုံချပြီးဒါကိုအများဆုံးတတ်ဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ကိုအဖွဲ့ဝင်15နိုင်ငံပါကုလသမဂ္ဂလုံခြုံရေးကောင်စီကနေတင်ကြီးတင်ညွတ်တဲ့အတီးပြုပြီးနောက်တည့်မှာ အခုလိုတာလီဘန်ခေါင်းဆောင်ကပြန်လဲတုံ့ပြန်လိုက်တာဖြစ်ပါတယ်။တာလီဘန်ရင်းနဲ့အာဖဂန်မျိုးသမီးတွေအခွင့်အရေးအားလုံးကိုအာမခံမှုဂရိပြုထားတယ်လို့မတူကွဲပြားမှုတွေကိုလေးစားပေမဲ့ဒါကိုနိုင်ငံရေးအရပုံဖော်ပြောဆိုတာမျိုးမလုပ်ဖို့တာလီဘန်ထုတ်ပြန်ချက်မှာဖော်ပြပါတယ်။နိုင်ငံပေါင်း90ကျော်ကပူပေါင်းကမကထလုပ်တဲ့ကုလအလုံးစုံရေးကောင်စီရဲ့ဆုံးဖြတ်ချက်မှာတော့အာဖဂန်အမျိုးသမီးနဲ့မိန်းကလေးငယ်ရဲ့လူခွင့်ရနဲ့အခြေခံလွတ်လပ်ခွင့်တွေပေါ်တာလီဘန်အာဏာပိုင်တွေပုံမဖိအားပေးကန့်တတာကိုအထူးဆိုရင်ကြောင်းဖော်ပြထားပါတယ်။ပရိဘက်ကရိအပြည့်နဲ့ဆင်းရဲတဲ့နဲ့နေတဲ့အာဖဂန်မှာတာလီဘန်တွေကရှရီယာအစ္စလာမစ်ဥပဒေနဲ့တင်းတင်းကြပ်ကြပ်အဓိပ္ပာယ်ဖွင့်အုပ်ချုပ်နေတာပါ။မင်းကလေးတွေကို6တန်းအထက်ပညာသင်ကွင်းပိတ်ထားပြီးအာဖဂန်အမျိုးသမီးအများစုကိုနိုင်ငံတော်မှာအများပြည်စုဆိုင်ရာလူမှုဘဝတွေနဲ့လုပ်ငန်းခွင်တွေမှာတားမြစ်တဲ့အမိန့်တွေဇက်တိုက်ထုတ်ပြန်ထားပါတယ်။အာဖဂန်အမျိုးသမီးတွေပေါ်ကန့်သက်ချက်တွေဖြေလျှော့ပေးဖို့တောင်းဆိုတာကိုတာလီဘန်ခေါင်းဆောင်ကပယ်ချပါတယ်။မနေ့ကဒီဇင်ဘာမှာအမျိုးသားတွေနဲ့သာဖွဲ့စည်းထားတဲ့တာလီဘန်အစိုးရဟာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေမှာအမျိုးသမီးဝန်ထမ်းတွေအလုပ်လုပ်ခွင့်ကိုတားမြစ်ခဲ့တာဖြစ်ပါတယ
်။ဆူဒန်နိုင်ငံမှာ82နှစ်အကြာအပြစ်ခတ်ရဆဲရေးတဒန်းထိုးထားပေမဲ့လည်းစစ်တပ်နဲ့ပြိုင်ဘက်အရန်တပ်ဖွဲ့တွေအကြာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။တောက်ကြနေမှာမြို့တော်ကာတွန်နဲ့ကက်လီရဲ့ဘာရီမြို့မှာတင်ကားတွေအမြောက်တင်နေပြစ်ခတ်တဲ့အပြင်လေကြောင်းတိုက်ခိုက်မှုတွေလည်းပြင်းထန်ခဲ့ပါတယ်။အမေရိကန်နဲ့ဆော်ရီအာရေဗျာနိုင်ငံတွေကကမကထပြုလုပ်ခဲ့တဲ့နှစ်ဖက်အပြစ်ခတ်ရစဲရေးဟာလာမယ့်တနင်္ဂနွေနေ့တကောင်ရန်အထိတက်တန်းရှိမှာဖြစ်ပေမဲ့လည်းနှစ်ဖက်တိုက်ခိုက်မှုတွေဆက်ဖြစ်နေတာဖြစ်ပါတယ်။အာဏာသိမ်းထားတဲ့ဆူဒန်နိုင်ငံမှာဧပြီလ15ရက်နေ့ကစတင်ဖြစ်ပွားခဲ့တဲ့ဆူဒန်လက်နက်ကိုင်တပ်ဖွဲ့ SAF နဲ့ထောက်ပံ့ရေးချင်းမြန်အရန်တပ်ဖွဲ့ RSF တွေအကြားအာဏာလွန်စိုးဘွဲ့အတွင်းမှာလူပေါင်းများနဲ့ထိသိမ်းဆုံးပြီးလူသောင်းနဲ့ထိကအသက်ဘေးလူမျိုးဖို့ထွက်ပြေးရပါတယ်။ဒါကြောင့်နိုင်ငံတကာကကြောတောင်းတော်ခံပြုမှုနဲ့အတူဒီမိုကရေစီစနစ်ရွေးကောက်ပွဲလမ်းကြောင်းကိုအသွင်ကူးပြောင်းဖို့ကြိုးစားမှုလည်းရပ်တန့်သွားခဲ့ပါတယ်။မြို့တော်အနှံ့ကရက်ွက်တွေမှာဖြန့်ကျက်ထားတဲ့ RSF အရန်တပ်ဖွဲ့တွေကိုဆူဒန်တပ်မတော် SAF တပ်တွေကဂျက်တိုက်လေယာဉ်တွေမောင်းနှင်တဲ့ drone တွေအသုံးပြုပြီးတိုက်ခိုက်နေတာဖြစ်ပါတယ်။အပြစ်ကရစေးပစ္စည်းရတာနဲ့ပတ်သက်ပြီးတော့ SAF ဘက်ကနဲ့ RSF တပ်ကအပြန်အလှန်ဆွဆွဲမှုတွေရှိပါတယ်။
အဲ့ဒါမနေ့ပဲမြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိ5.24kHz 12.13 5.40kHz 8.13 5.51kHz 5.85 နဲ့လိုင်းလက်မီတာ 190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် UA American တန်ကမနေ့ချင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဂျပန်နိုင်ငံကို၄ရက်ကြာတောရောက်နေတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစင်နာကဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအကူအညီတွေပို့ပြီးတော့ပေးကြဖို့နိုင်ငံတကာအသံဝန်ကိုပန်ကြားလိုက်ပါတယ်။ဂျပန်သတင်းဌာန NHK နဲ့ချက်တပြေးနဲ့လူတွေမင်းမြန်ကံမှာအခုလိုပြောလိုက်တာဖြစ်ပါတယ်။အိန္ဒိယမြန်မာနိုင်ငံမှာ2018ခုနှစ်ကစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေနောက်ပိုင်းရခိုင်ပြည်နယ်ကနေရိုဟင်ဂျာဒုက္ခသည်အများပြားဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံတာဖြစ်ကြောင်းနဲ့အခုဆိုဘင်္ဂလားဒေ့ရှ်ဟာဒုက္ခသည်တသန်းလောက်ကိုလက်ခံထားရတယ်လို့လည်းပြောပါတယ်။ဒီဒုက္ခသည်တွေခိုလုံနေထိုင်ရာစခန်းတွေလဲပတ်နိုင်ရတဲ့ဇေယျစကတိတ်ကြီးမှကြောင်းနဲ့လက်ရှိမှာယူကရိန်းစစ်ပွဲကြောင့်လောင်စာဆီဈေးတွေရောအစားအသောက်ဈေးနှုန်းတွေပါမြင့်တက်နေတဲ့အတွက်အခြေအနေတွေဟာပိုဆိုးလာနေတယ်လို့လည်းပြောပါတယ်။ရောညာဒုက္ခသည်တွေနေရပြင်းရင်းနဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာစစ်တပ်တာဝန်ရှိသူတွေနဲ့ဆွေးနွေးပြောဆိုမှုတွေလှုပ်ဆောင်နေတာဖြစ်ပြီးမြန်မာဘက်ကဒီဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လက်ခံမယ်လို့ပြောထားပေမဲ့အခုချိန်ထိတော့ဘာမှအကောင့်ထဲပေါ်မလာသေးဘူးလို့လည်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစင်နာဟာဗုဒ္ဓဘူးနယ်မှာဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာနဲ့တွေ့ဆုံခဲ့ပါတယ်။တွေ့ဆုံပွဲကလည်းနှစ်နိုင်ငံဆက်ဆံရေးကိုမဟာဗျူဟာကျမိဖက်တွေအဖြစ်တိုးမြင့်မှုနှစ်ဖက်သဘောတူခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နဲ့ဂျပန်နှစ်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက်ကို2026မှာအပြီးသက်ချမှတ်နိုင်မှုသူလိုလားကြောင်းလည်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောပါတယ်။ဝန်ကြီးချုပ်ဟာစင်နာဟာတောက်ချာနေမှာတော့ဂျပန်နိုင်ငံတိုကျိုကနေအမေရိကန်နိုင်ငံဝါရှင်တန်ကိုထွက်ခွာသွားပြီးဖြစ်ပါတယ်
။အမေရိကန်နဲ့ဖိလစ်ပိုင်၃ပတ်နီးပါးကြာနှစ်ပတ်လည်းပူးတွဲစည်းရဲလေ့ကျင့်မှုအစီအစဉ်ဟာတောက်ချာနေမှာပြီးဆုံးသွားခဲ့ပါတယ်။ဒီစည်းရဲလေ့ကျင့်မှုမှာနှစ်ဖက်စစ်ရင်အားစုစုပေါင်း 18,000 လောက်ပါဝင်ပြီး 38 နှစ်အတွင်းအကြီးမားဆုံးစည်းရဲလေ့ကျင့်မှုဖြစ်ပါတယ်။အလီခတ်တန်ခေါ်တာဝန်ယူမှုဝေမျှထမ်းဆောင်ခြင်းလို့အဓိပ္ပာယ်ရတဲ့ဒီစီရေးလေ့ကျင့်မှုမှာပြီးခဲ့တဲ့နှစ်သမရမာကော့စ်ဂျူနီယာအာဏာရလာပြီးဆက်ဆံရေးတိုးတက်လာပြီးနောက်ပုံမိုကြဲကြဲပြန့်ပြန့်လှုပ်ဆောင်လာခဲ့တာဖြစ်ပါတယ်။ဒီစီရေးလေ့ကျင့်မှုကိုဆန်တိုနီရိုကမ်းခြေမှာကမ်းခြေမြို့ကနေ မျောစင်ဘော်ကသမ္မတမာကုတ်ကိုရင်တည်ရှိခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်ပိုင်းနဲ့အငြင်းပွားမှုတွေကြောင့်တရုတ်နဲ့တင်းမာမှုတွေရှိလာနေခြင်းမှာသမ္မတမာကုတ်စာသူ့အရင်သမ္မတဒူတာတေးထက်အမေရိကန်နဲ့ဆက်ဆံရေးပုံမှုကောင်းမွန်အောင်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ဒီရတတပတ်အစောပိုင်းကစပရေးလီကျွန်းစုနဲ့ဆက်ဆံနေတဲ့အာရူဂျန်ရှာဝယ်ကျွန်းစုအနီးပင်လယ်ပြင်မှာဖိလစ်ပိုင်ကမ်းခြေဆောင်တင်မောနဲ့တရုတ်တင်မောတွေဖြစ်ခဲ့တဲ့ကိစ္စကအလွန်အန္တရာယ်ရှိကြောင်းနဲ့ဖိလစ်ပိုင်ကရန်လိုလို့ဖြစ်ရတာမို့ဆိုတာဟာမဟုတ်မှန်တဲ့အကြောင်းဖိလစ်ပိုင်နိုင်ငံသားရဲ့ဝန်ကြီးဌာနကညှင်းဆိုထားပါတယ်ဖိလစ်ပိုင်သမ္မတမာကိုစာဧပြီလကုန်မှာအမေရိကန်ကိုတွားရောက်ပြီးသမ္မတဘိုင်ဒန်နဲ့တွေ့ဆုံမှုရှိပါတယ
်တရုတ်ရဲ့ Jet တက်လျင် 38 ဆင်းနဲ့ TV 001 drone ရန်တစ်စင်းဟာထိုင်ဝမ်ကျွန်းကိုလှည့်ပတ်ပြီးပြန်တန်းခဲ့တယ်လို့ထိုင်ဝမ်ကာကွယ်ဝန်ကြီးဌာနကတောက်ကြနေမှာသတင်းထုတ်ပြန်ပါတယ်တိုက်လျင်16ဆင်းကတော့ထိုင်ဝမ်ကျွန်းနဲ့တရုတ်ပြည်မကြီးကိုခြားထားတဲ့မြင်းကြောင်းကိုဖျက်ဆီးပြီးပြန်တန်းခဲ့တယ်လို့လည်းထိုင်ဝမ်ကာကွယ်ဝင်ကြီးဌာနကပြောပါတယ်။ဒီလိုပြန်တန်းရမှာပါဝင်တဲ့ TB001 drone ယာဉ်ဟာတရုတ်နိုင်ငံရဲ့အကြီးအမားဆုံး drone ယာဉ်တွေထဲကတစ်ခုဖြစ်ပါတယ်။အခုပြန်တန်းပြမှုဟာလည်းလင်းအများပြားနဲ့တရုတ်ရဲ့အင်အားသုံးပြန်တန်းပြတတ်မှုတွေထဲကတစ်ခုဖြစ်ပြီးတော့ဒါဟာထိုင်ဝမ်ကိုချင်းချောက်ဖို့အတွက်ကြိုးစားတဲ့တရုတ်ရဲ့လုံနီးလုံဟန်လို့အများကရှုမြင်ကြတာပါ။ထိုင်ဝမ်သမ္မတဆိုင်ဝမ်ကအမေရိကန်နိုင်ငံအနောက်ချမ်းကယ်လီဖိုးနီးယားမှာအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကာတီနဲ့တွေ့ဆုံခဲ့တဲ့ဧပြီလတုန်းကလည်းအခုလိုပဲတရုတ်ကလေရက်အင်အားကိုပြသခဲ့တာဖြစ်ပါတယ်။ထိုင်ဝမ်ကိုအစိုးရအရာရှိတွေနဲ့တရားဝင်တွေ့ဆုံမှုကိုတရုတ်ကကန့်ကွက်နေတာပါ။1949မှာပြည်တွင်းဆက်ဆုံးသက်ပြီးတရုတ်ပြည်မကြီးမှာကွန်မြူနစ်ပါတီအာဏာရလာတဲ့နောက်ထိုင်ဝမ်ကတီးတန့်ခွဲနေကြတာဖြစ်ပါတယ်။ထိုင်ဝမ်ဟာတရုတ်ပြည်သူ့သမ္မတနိုင်ငံရဲ့အစိပ်ပိုင်းတစ်ခုမဖြစ်ခဲ့ပေမဲ့ကိုယ်ပိုင်အုပ်ချုပ်မှုရှိတဲ့ထိုင်ဝမ်ကိုတရုတ်ကသူ့ရဲ့နယ်မြေအစိပ်ပိုင်းတစ်ခုတတ်ပြီးတော့လိုအပ်ရင်အင်အားတုံးမယ်လို့ချင်းချောက်ထားပါတယ်
။ဘရာဇီးသမ္မတလူးဝစ်အင်နာစီယိုလူလာဒီဆီလ်ဗာဟာဌာနေတိုင်းရင်းသားတွေအတွဲကာကွယ်စောင့်ရှောက်ခံဒေသ6ခုကိုတောက်ချနေတဲ့ကောင်တရားဝင်အသိအမှတ်ပြုပေးလိုက်ပါတယ်။ဒါဟာအရင်ကဒီနေရာတွေမှာလေယာဉ်လုပ်ငန်းနဲ့အခြားဆက်မှုလုပ်ငန်းတွေလုပ်ကိုင်ခွင့်ပြုဖို့ပေးခဲ့တဲ့သမ္မတဟောင်းလက်ရဇွန်ဝါဒီရက်ပိုယူနာရိုမူဝါဒကိုပြောင်းပြန်လှန်ပြီးပယ်ဖျက်လိုက်တာဖြစ်ပါတယ်။မြို့တော်ဘရာဇီးမှာနိုင်ငံတော်ဝန်ကဌာနေတိုင်းရင်းသားများမြေယာလွတ်လပ်ခွင့်အတွက်9ရက်ကြာစုဝေးခဲ့ပြီးနောက်ဆုံးနေ့မှာသမ္မတလူလာကတရားဝင်အမိန့်စာကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒါဟာအရင်သမ္မတဘိုဆိုနာရိုလက်ထက်မှာဖြစ်ပွားခဲ့တဲ့အမေဇုန်မြစ်ဝမ်းတစ်လျှောက်တည်တော်ပြုံးတိမှုရပ်တန့်ရေးသူပြောခဲ့တဲ့မဲဆွယ်ဂရီပေးမှုအတိုင်းဖြည့်ဆည်းလှုပ်ဆောင်ပေးတာဖြစ်ပါတယ်။တမတ်ပေးခဲ့တဲ့နေရာ6ခုအနက်2ခုဟာဟက်တာ 36,500 လောက်ကျယ်ဝန်းပြီး Amazon ဒေသမှာရှိပါတယ်။အခြားတည်တော်ကျွန်းဝိုင်းတစ်ခုမှာနိုင်ငံရဲ့အရှေ့မြောက်ဘက်ဒေသမှာရှိပြီးတောင်ဘက်မှာတခုဘရာဇီးရဲ့အလယ်ပိုင်းမှာတခုမှာရှိပါတယ်။ဒီမြရာတွေကပြည်ထောင်စုအစိုးရရဲ့စီရင်ပိုင်ခွင့်အောက်မှာရှိတာဖြစ်ပေမဲ့ဌာနေတိုင်းရင်းသားတွေနဲ့သူတို့ရဲ့ရိုးရာပုံစံအတိုင်းအသုံးပြုခွင့်ပေးထားတာဖြစ်ပါတယ်။VOAS အနေနဲ့မနေ့ဖက်အတန်လွင်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါသတင်းတွေကိုတော့ဒေါခင်မျိုးသက်နဲ့အတူပြောပြပေးခဲ့တာပါအခုပထမအဆုံးအပတ်စဉ်ကဏ္ဍတွေမထုတ်လွှင့်မီသတင်းပေးပို့ခြင်းနဲ့သတင်းဆောင်ပါတွေကိုဥစွာတင်ပြပေးပါမယ်မကွေးတိုင်းရောဒေသကသဘာဝအတိုင်းစိုက်ပျိုးထုတ်လုပ်တဲ့ organic ငရုတ်သီးကုန်စည်တွေကိုအရင်ကကုမ္ပဏီတွေကနေတဆင့်နေဆက်ကနေထိုင်းနိုင်ငံကိုတင်ပို့တဲ့လုပ်ငန်းတွေရှိခဲ့ပေမဲ့အခုအခါမှာတော့လက်နက်ကင်ပဋိပက္ခတွေကြောင်းလုံးဝရပ်ဆိုင်းကုန်ပါတယ်။အဲ့ဒီအကြောင်းတွေကိုလေ့လာထားတဲ့ကိုခင်မောင်စိုးကင်းကိုခင်မောင်စိုးမင်းကရောဒေတာစိုက်ပျိုးရေးသမားတွေကိုမေးမြန်းပြီးစုစည်းတင်ဆက်ပေးထားပါတယ်
။ရောဒေတာထွဲ့သဘာဝနည်းနဲ့စိုက်ပျိုးတဲ့ organic ငွေသီးတွေကိုကုမ္ပဏီတွေကနည်းပညာနဲ့မျိုးစေ့ပေးပြီးဒေတာကန်တောင်သူတွေကိုကိုယ်တိုင်စိုက်ပျိုးခိုင်းတာဖြစ်ပါတယ်။အဓိကကတော့ဈေးကွက်ဝင်စိုက်ပျိုးရေးနည်းပညာတွေကိုလေ့လာထားကြတဲ့ဒေသခံတောင်သူတွေကဦးဆောင်ပြီးအဲ့ဒီငရုတ်သီးတွေကိုစနစ်တကျစိုက်ပျိုးကြတာဖြစ်ပါတယ်။တောင်သူတွေကစိုက်ပျိုးထားပြီးခိုးယူထားတဲ့ငရုတ်သီးအစိုးအမဲ့တွေကိုမန္တလေးမှာရှိတဲ့သူတို့နဲ့ချိတ်ဆက်ထားတဲ့ကုမ္ပဏီတွေစီ24နာရီအတွင်းအရောက်ပို့ပေးရပါတယ်။တခါကုမ္ပဏီတွေကတန်းဝင်ငွေသီးတွေအဖြစ်စမ်းသပ်တာတွေထပ်မံရွေးချယ်တာတွေပြုလုပ်ပြီးတဲ့နောက်အအေးခံကားတွေနဲ့မြောက်ရီမြို့ကနေတဆင့်ထိုင်းနိုင်ငံမဲဆောက်မြို့ကိုပို့ဆောင်ရောင်းချတာဟာမနစ်ကအထီးအလုပ်ဖြစ်ခဲ့ပါသေးတယ်။ဒါပေမဲ့လည်းအခုအခါမှာတော့အဲ့ဒီလိုနီးနဲ့ငရုတ်စိုက်ပျိုးတဲ့ရောဒေသမှာလည်းစစ်ကောင်စီတပ်တွေကတစ်ဖက်ဒေသခံရောကာကွယ်ရေး PDF တပ်ဖွဲ့တွေကတစ်ဖက်တိုက်ပွဲတွေဖြစ်ပွားနေတာနဲ့ ထိုင်းနယ်စပ်ကိုသွားပို့တဲ့မြဝတီကားလမ်းတစ်လျှောက်မှာလည်းတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ကြောင့်ပြည်ပဈေးကွက်ခိုင်ခိုင်မာမာရရှိထားတဲ့စိုက်ပျိုးရေးထွက်ကုန်လုပ်ငန်းကိုဆက်လက်လုပ်ကင်လို့မရတော့ဘဲလက်လွတ်လိုက်ကြရပါတယ်ဒါနဲ့ပတ်သက်ပြီးအဲ့ဒီလုပ်ငန်းမှာအဓိကပါဝင်ပြီးတောင်သူလယ်သမားအရေးဆောင်ရွက်နေသူဒေသခံတဦးကအခုလိုပြောပါတယ
်ကျွန်တော်တို့အဲ့ရောဒေသရေးမြေအနေထားတွေကကောင်းတဲ့ခါကျတော့ဖက်တဲ့ငရုတ်ကအိဆိုတန်းဝင်လာများတယ်အရင်တော့ကကျွန်တော်တို့ဒီဈေးကွက်တစ်ခုကိုရှာနိုင်ခဲ့တယ်ဗျာဒီအဓိကထိုင်းပေါ့ဗျာကျွန်တော်တို့ထိုင်းရပိုးအားကိုးရပါတယ်အဲ့လိုမြောက်ဝတီလမ်းကြောင်းကပို့တာပေါ့အဲ့ဒီပို့တဲ့ဟာတွေကအခုနောက်ပိုင်းမှာဒီတိုက်ပွဲတွေဖြစ်တာတွေနဲ့ပါရင်းနဲ့မပို့နိုင်ဘူးဗျာပို့လို့မရအောင်ရက်ထားတယ်ဗျာဒီမိနစ်ကအတွေ့အကြုံဆိုရင်ငွေစည်းကတင်းကြီးကျက်လာတာကျွန်တော်တို့တပိတ်သားကို12,000ထိအောင်ရရင်မှတ်ခဲ့ဘူးလေဒီ Facebook quality ပေါ့တိုက်ပွဲတွေဖြစ်တဲ့အခါမှာလူရုပ်ရည်ရက်သွားပြိပခါကြီးကြောင့်ဈေးကွက်ခိုင်မာမှုကြီးပြက်ကုန်တယ်ဗျာကော့ဂရိတ်မှာတိုက်ပွဲတွေဖြစ်တယ်တော်တော်ပြင်းပြင်းထန်ထန်ဖြစ်တယ်အဲ့မှာလည်းကျွန်တော်တို့ရက်သွားရောဒေတာပေါ့အခုရောဒေတာစစ်တွေဖြစ်နေတယ်ရောဒေတာအခုမဆနိုင်တော့ပါဘူးဒီအခွင့်အလမ်းရှိပါရဲ့နဲ့ဒါကိုအရင်တော့ခံစားခဲ့ရတာကိုအခုမခံစားလို့မရတော့ဘူးဖြစ်သွားတယ်။ဟိုစိုက်တဲ့နေရာမှာလည်းတိုက်ပွဲတွေဖြစ်နေတယ်မစိုက်ရဲဘူးမစိုက်ကြဘူး။ဟိုတဲယူပို့ဆောင်ရေးနေရာမှာလည်းတိုက်ပွဲတွေဖြစ်နေတော့မသွားရဲဘူး။အဲအဲ့ဒါကြောင့
်အဲဒီလို organic တဘာဝနီးနဲ့စိုက်ပျိုးတဲ့ငရုတ်သီးတွေကိုကုမ္ပဏီတွေကတဆင့်ထိုက်ပို့တဲ့အောင်မြင်တဲ့လုပ်ငန်းအတွေ့ဒေသခံတောင်သူတွေတွင်အကျိုးရှိုံသာမကသူတို့ကိုမိကိုလောက်ကင်နေကြတဲ့လေယာလုတ်သားတွေအတွက်လဲလောက်အားကားတွေထိုက်ထိုက်တန်တန်ရရှိကြပါတယ်ရောဒေတာအပါအဝင်မြန်မာနိုင်ငံမှာပထမနှစ်ဝက်ဖေဖော်ဝါရီလကနေဇွန်လအတွင်းအဓိကငရုတ်သီးတွေကိုစိုက်ပျိုးထွက်ရှိပြီးမဲ့ထိုင်းအပါအဝင်အိမ်နီးချင်းနိုင်ငံတချို့မှာတော့အဲ့ဒီကာလအတွင်းငရုတ်သီးတွေစိုက်ပျိုးထွက်ရှိခြင်းမရှိသေးပါဘူးဒါဟာမြန်မာနိုင်ငံအတွက်အခွင့်ကောင်းတစ်ခုဖြစ်ပေမဲ့လည်းရောဒေတာကထွက်ရှိတဲ့ငရုတ်သီးတွေကတော့လက်နက်ကင်ပြိပကတွေကြောင့်ဒီနှစ်မှာလုံးဝရပ်ဆိုင်းသွားရတဲ့အကြောင်းမကွေးတိုင်းရောဒေတာကြောက်ထုမျိုးနယ်ကအဲ့ဒီလုပ်ငန်းလုပ်ကင်နေသူဒေတာကန်တောင်သူတဦးကအခုလိုပြောပါတယ
်ရောဒေတာဆော့ပြုတ်မယ်ကြောက်ထုဒေတာလည်းကန်ဒီငရုတ်ကဟိုကိုကြစိတ်လည်းတက်တာအောင်ဆိုတော့ကျွန်တော်တို့ဒီ organic ကိုရည်ရွယ်ချက်နဲ့လုပ်တာဆိုတော့ငရုတ်ကစတော့မှဟိုအကျိုးမြတ်ကကျွန်တော်တို့အဆင်ပြေတယ်အာနာစသိမ့်ပြီကြတာဒီတစ်နှစ်ကျော်ကျွန်တော်တို့ကဒီသိတော့မှဒီဟာလုပ်ငန်းကိုမလုပ်နိုင်တော့ဘူးကျွန်တော်နိုင်ငံခြားပို့ပေါ်ရက်သွားကြာဒီအာနာသိမ့်ပြီးဟို6နာရီကျော်လို့ရှိရင်မဖြတ်ရတော့မနေ့6နာရီကျော်မဖြတ်ရတိုင်ပွဲချိန်တွေကကျွန်တော်တို့မသွားနိုင်တာဒီနဲ့လမ်းကြောင်းတွေကမလွတ်လပ်တာလဲဆိုတော့ကျွန်တော်တို့ကလုံးလုံးချက်တော့ပြလိုက်ရတဲ့အနေထားလုံးလုံးရက်တားတဲ့အနေထားရှိဖြစ်သွားတော့ဒီဘက်2023ရောက်တော့22ပိုင်း23
တကယ်တော့မကွေးတိုင်းရောဒေတာမှာဒေတာကန်ကာကွယ်ရေးတပ်ဖွဲ့ PDF တွေကိုနှိမ်နင်းဖို့အတွက်စစ်ကောင်စီတပ်တွေရဲ့နေရာအနှံ့မှာစစ်ကြောင်းတွေတွာလာလှုပ်ရှားနေတဲ့အတွက်ကြောင့်တောင်သူတွေဟာမိမိတို့စိုက်ပျိုးရေးကိုမလုပ်နိုင်တော့ဘဲစစ်ဘေးရှောင်နေကြရပါတယ်။အဲ့ဒီအတွက်ငရုတ်စိုက်ပျိုးရေးတွင်သာမကတခြားသီးနှံစိုက်ပျိုးရေးတွေကိုလည်းထိခိုက်နေကြရပါတယ်။ဒါနဲ့ပတ်သက်ပြီးရောဒေတာကရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တဦးကအခုလိုပြောပါတယ်
အခုကျွန်တော်တို့ရောနေဆိုရင်သူတို့စစ်ကြောင်းသွားရလမ်းပေးလေ။ဟာကြတော့လုံးဝမဆိုင်နိုင်တော့ဘူး။အဲဆိုင်ရင်လည်းသူတို့နဲ့လမ်းကြောင်းဆိုတော့သူတို့ကဖျက်ဆီးတာတွေရှိတယ်။လုံယုံကြီးကစိတ်မချအောင်ဆိုတော့အဲတောတောင်ဝေးတဲ့နေရာတွေမှာပဲအဲ့လိုပဲဆိုင်နိုင်တော့တယ်။ဒါပြတော့ယွာနီနာပဝန်းကျင်တွေကဟာကြတော့လေစိုက်တော့စိုက်တယ်။စိုက်ပြီးသိမ့်ပြီးရင်ဒီကောင်လေးရန်ကြောက်ရတော့ကျွန်တော်တို့ကယွာနီနာတွေလည်းတွင်းတွင်းကျယ်ကျယ်မဆိုင်တော့ဘူး။နည်းနည်းယွာနဲ့ဝေးတဲ့တော်ဒီမှာတက်ကြီးကြီးထုတ်အဲ့မှာအဲ့လိုတွေလုပ်တော့ရင်းနှောင်းရသမျှကိုလောင်ထားသေးတယ်လောင်ထားပြီးတော့မှဈေးတက်ခါမှကုန်တောင်သူကြီးတွေကရောက်လာအခုကြတော့မဟုတ်ဘူးဒီကောင်းလေးစစ်ကြောင်းတွေပါကြီးကြောက်ရတယ်ကြောင့်မလို့ရိတ်ပြီးပြီးတာနဲ့တခါလဲရောက်အဲ့လိုဖြစ်သွားတယ်စိုက်ပြီးရင်လည်းစစ်ကြောင်းဝင်လာရင်ထွက်ပြေးနေရတဲ့ရိတ်သိမ်းဖို့အချိန်မမီတာနဲ့အဲ့ပျက်စီးတာပေါ့လေစိုက်ခင်းတွေကိုဖျက်ဆီးပစ်တာကတော့အဲ့ဒါတွေရှိနေတယ်စစ်ကြောင်းတွေကဒဏ်ဆက်သွားနေတာကိုအဲ့တော့ချင်းတော်ကိုမင်းတက်ကိုတက်တဲ့စစ်ကြောင်းကလည်းအဲ့ဒီကြောက်ထူမှာတက်မှာနားတယ်ဆိုတော့အဲ့ဒီနားပြီးတော့လည်းဒီကောင်မင်းကပိုရွာဒီရွာတွေကိုဟိုစစ်ကြောင်းအထိုးပြတာပေါ့လေအဲ့ဒါဆိုတော့လည်းစိုက်ပြီးသမျှကိုလည်းဝင်းရှုပ်ပြခဲ့တာတွေပါတယ်ရှိတာပေါ့ရုံးနေတဲ့လုံးဆိုရင်ဒဇုံလုံးဆိုရင်စိုက်ရကတွေတော်တော်ကြာတာပေါ့လေထွက်နှုံးလည်းကြာသွားတယ
်အခုဆိုရင်ရောဒေတာရင်တာမကမကွေးတိုင်းအေရော်ဒီမြစ်အနောက်ဘက်ကန်ကဒေတာတချို့စကိုင်းတိုင်းအတွင်းဒေတာအတော်များများနဲ့ရှမ်းပြည်နယ်၊ချင်းပြည်နယ်၊ကချင်ပြည်နယ်နဲ့ကယားပြည်နယ်တွေမှာဒေသခံတောင်သူတွေဟာစစ်ကောင်စီတပ်စစ်ကြောင်းတွေကြောင့်မိမိတို့စိုက်ပျိုးရေးလုပ်ငန်းတွေကိုကောင်းကောင်းမလုပ်နိုင်ကြတော့ဘဲစစ်ပြေးဒုက္ခသည်တွေအဖြစ်နဲ့တိမ်းရှောင်နေကြရပါတယ်။ဒီနှစ်ဖေဖော်ဝါရီလအတွင်းကုလသမဂ္ဂရဲ့ထုတ်ပြန်ချက်အရလဲ အထူးသဖြင့်စစ်ပွဲတွေဖြစ်ပွားနေတဲ့ဒေသတွေမှာတက်ကြီးရွယ်အိုတွေကလေးတငယ်တွေနဲ့မတန်းစွမ်းတွေအပါအဝင်လူဦးရေ18တန်းဝန်းကျင်ဟာအစားအစာလုံလောက်အောင်မစားကြရပါဘူးဒီအရေးအတွက်ဟာဆိုရင်မြန်မာနိုင်ငံလူဦးရေရဲ့သုံးပုံတစ်ပုံဖြစ်ပါတယ်အဲ့ဒီလိုအခြေအနေတွေကြောင့်အမေရိကန်နိုင်ငံတကာအကူအညီပေးရေးအေဂျင်စီ USAID ကနေဒေါ်လာတန်း50ကိုကုလသမဂ္ဂစားနပ်ရိက္ခအစီအစဉ် WFP ကနေတဆင့်မြန်မာနိုင်ငံကစစ်ပွဲတွေဖြစ်ပွားနေတဲ့ဒေသတွေပြည်နယ်တွေစီကိုလူသားချင်းစာနာမှုနဲ့စားနပ်ရိက္ခလိုအပ်တဲ့လူပေါင်း9သိန်းခွဲကျော်အတွက်အကူအညီပေးခဲ့ပါတယ်ခင်ဗျာ
ကုကင်မောင်ဆိုမင်းပြောပြသွားတာပါခင်ဗျာအခုဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပေးပါအောင်မယ်လူတွေမကြားနိုင်ပေမဲ့လည်းဖီစီးမှုတွေရှိတဲ့အခြေအနေတွေမှာအပင်တွေကအော်ဟစ်ညှဉ်းညူတတ်တယ်လို့အစ္စရေးသိပ္ပံပညာရှင်တွေသုတေသီတွေကတွေ့ရှိထားပါတယ်။ဂျုံ၊ဇပြည့်နယ်ဆေးရွက်ကြီးနဲ့ခရမ်းကျင်သီးပင်တွေအပါအဝင်အပင်တွေကိုသုတေသနပြုလေ့လာနေတာ6နှစ်ရှိပြီဖြစ်ပါတယ်။ AP သတင်းဆောင်ပါတစ်ပုဒ်ကိုအခြေခံပြီးမတ်ဤတန့်စင်ကဆက်ပြီးပြောပြပါမယ်။
ဖီစီမှုဒဏ်ခံရတဲ့ဂျုံမင်းကထွက်တဲ့အတန်ဖြစ်ပါလေ။အပင်တွေကဖီစီမှုဒဏ်ခံရရင်အတန်ထွက်တဲ့အကြောင်းတက်တီအထောက်တာနဲ့လေးလာတွေ့ရှိရဆိုပြီးအစ်ကျွေးနိုင်ငံတယ်လီဗီတက်ကတူကသူတီတီတွေကပြောပါလေ။အပင်တွေရေးစားရင်ဒါမှမဟုတ်ရင်လေဖြတ်တောက်ခံရရင်အတန်ထွက်လာတတ်ပါလေ။အပင်တွေကထွက်တဲ့အတန်ကမြင့်လို့တဲ့အတွက်တာမန်လူနားနဲ့မကြားနိုင်ပေမဲ့လေတချို့ insect ပိုးတွေနဲ့နိုးတက်သွားရတဲ့နားတွေနဲ့တော့ကြားရနိုင်တဲ့အကြောင်း2023 March 30 ရက်နေ့ကထုတ်ပြန်ခဲ့တဲ့ Cell Press Channel မှာထုတ်ပြန်ထားပါလိမ့်။ဆေးရွက်ကြီးနဲ့ခရမ်းကျင်သီးပင်တွေအပါအဝင်ဖီစီမှုဒဏ်ခံရတဲ့အပင်နဲ့ဈေးမာရဲ့အပင်တွေကိုသူတီတွေကနှိုင်းယှဉ်ပြီးတော့အတန်သွင်းထားပါလိမ့်
။ We recorded the sounds emitted by plants.
အပင်တွေကထွက်တဲ့အတန်တွေကိုဖမ်းထားပါတယ်။အထူးသဖြင့်ခရမ်းကျင်သီးနဲ့ဆေးရွက်ကြီးပင်တွေကအတန်ကိုဖမ်းထားပြီးတော့ဂျုံပြောင်း၊စပြစ်နွယ်နဲ့ကက်တပ်စုပင်တွေကအတန်တွေကိုလည်းဖမ်းထားပါတယ်။
အပင်တွေအတွက်ဘလို့အခြေအနေကဖိစီးမှုဖြစ်စေလေဆိုတဲ့အကြောင်းရင်းကိုလည်းသူကရှင်းပြပါလေ
We use mostly tooth stresses
အပင်တွေအတွက်ဖိစီးမှုဖြစ်စေတဲ့အချက်နှစ်ချက်ကိုအဓိကထားပြီးတော့လေ့လာတာပါတခုကတော့အပင်ကိုကတ်ကြီးနဲ့ညှက်လိုက်တဲ့အခါမှာအပင်သေးကနီးမှအတန်ထွက်လာတာကိုတွေ့ရပါတယ်အပင်ကိုရေမလောင်းတော့တဲ့အခါရေထဲခန်းချောက်ပြီးတော့လည်းအတန်ထွက်လာပါတယ်နှစ်ရက်ကြာတဲ့အချိန်မှာအတန်အကျဉ်းဆုံးထွက်ပါတယ
်ဖန်လုံဝင်တဲ့အခါအတန်လုံးအခန်းထဲမှာအတန်သွင်းထားတာပါသွင်းထားတဲ့အတန်တွေကိုကွန်ပျူတာနည်းပညာနဲ့စီစစ်ပြီးတော့ကျန်းမာတဲ့အပင်၊ရေစားတဲ့အပင်နဲ့ဖြတ်တောက်ခံရတဲ့အပင်ဆိုပြီးအတိအသီးခွဲခြားထားနိုင်ပါလိမ့်။သုတေသနလုပ်ပုံကိုအပင်သိပ္ပံတက်ကသူကသုတေသီတယောက်ကအခုလိုရှင်းပြပါလိ
မ့်။ We're recording sounds emitted by tomato plants.
ခရမ်းကျင်သီးပင်ကထွက်တဲ့အတန်ကိုဖမ်းထားပါတယ်။ဒီအတန်တွေကစူးရှားမှုမြင့်တဲ့ ultrasonic အတန်လှိုင်းတွေဖြစ်တာကြောင့်လူတွေရဲ့တာမန်နားနဲ့မကြားနိုင်ပါဘူး။ဒါကြောင့်ဒီအတန်တွေကိုလူတွေကြားနိုင်လောက်တဲ့တုံခါမှုဖြစ်အောင်ပြောင်းလဲထားပါတယ်။ဒါကတော့ခရမ်းကျင်သီးပင်ကထွက်တဲ့အတန်ပ
ါ And these are sounds that were
ဒါကတော့စပြစ်နွယ်ပင်ကထွက်တဲ့အတန်ဖြစ်ပါတယ
်အပင်တွေကထွက်တဲ့တုံခါမှုနှုံမြင့်တဲ့ ultrasonic အတန်တွေကိုဖမ်းမှုပေမဲ့လေအခုဖမ်းထားတဲ့အတန်တွေကလေထဲကနေတဆင့်တုံခါမှုဖြစ်တဲ့အကြောင်းစင်ကဲပြောင်းလဲမှုဆိုင်ရာဇီဝဗေဒပညာရှင်ကပြောပါသည်အပင်တွေကသူတို့ရဲ့ပတ်ဝန်းကျင်နဲ့ဘယ်လိုထိတွေ့ဆက်ဆံမှုတွေရှိနေလဲဆိုတာကိုလည်းဆက်ပြီးတော့လေ့လာရအောင်မှာဖြစ်တဲ့အကြောင်းသိပ္ပံပညာရှင်တွေကယူဆကြပါသည
် But there are animals who can hear them
အပင်ကထွက်တဲ့အတန်တွေကိုလူတွေမကြားနိုင်ပေမဲ့ပိုးဖလံတွေလို insect ပိုးမွှားတွေနဲ့ကြွက်လင်းတို့လို노ရိုက်တံတွားတွေကကြားနိုင်ပါတယ်။အပင်တွေဘာလို့အတန်ထွက်လဲဆိုရဲမိကုန်းကိုတော့အဖြေရှာနေတော့မဲဖြစ်ပါတယ်။အချက်လက်ဆက်သွယ်ဖို့အတန်ထွက်တာလည်းဖြစ်နိုင်တယ်လို့ရုပ်ပိုင်းဆိုင်ရာပြောင်းလဲမှုဖြစ်တာရဲ့နောက်ဆက်တွဲအနေနဲ့အတန်ထွက်တာလည်းဖြစ်နိုင်ပါတယ်။အပင်တွေကနေထွက်တဲ့အတန်ကိုတံတွားတွေကြားပြီးတော့တုံ့ပြန်မှုလဲစင်ကဲပြောင်းလဲမှုဖြစ်စဉ်အတွင်းမှာပေါ်ပေါက်လာနိုင်ပါတယ်။
အပင်တွေကအတန်ထွက်ရတဲ့အကြောင်းရင်းကသူတို့ကိုစားမဲ့သတ္တဝါတွေကိုခြောက်လန့်ဖို့လားဝင်းမုံကူးတဲ့ insect ပိုးတွေကိုဆွဲဆောင်ဖို့လားဆိုတာကိုရှင်းရှင်းလင်းလင်းမသိကြသေးပါဘူ
း So we can think of a female moth intending to lay
eggs ဥမာဥဥဘိုပြင်နေတဲ့ပိုးဖလံအမတစ်ကောင်ရှိရဲဆိုပါစို့ခရမ်းညင်နီးပင်ခြုံပိုးတစ်ခုမှာတချို့အပင်တွေစီကနေအတန်ထွက်နေပြီးတော့တချို့အပင်တွေကတော့တိတ်ဆိတ်နေပါတယ် ဘယ်ပင်ကိုရွေးပြီးတော့ဥဥရမလဲဆိုတာကိုစဉ်းစားရပါမယ်ဒီဖြစ်စဉ်ကိုကျမတို့အခုလေ့လာနေပါတယ
်လူတွေရဲ့တာမန်နားနဲ့မကြားနိုင်ပေမဲ့လေပဝင်းချင်ကအပင်တွေကနေတိုင်းတော့တိတ်ဆိတ်မနေပဲနဲ့အတန်တွေထွက်နေတယ်ဆိုတာကိုမမေးစားဖို့ကိုလည်းသိပ္ပံပညာရှင်တွေကပြောပါတယ်ရှင်
ဒါကတော့မအီတန်စင်ပြောပြသွားတာပါအပင်တွေဟာအတက်အသေးတွေနဲ့ရင်ဆိုင်ရတဲ့အခါအတန်တွေထွက်တာညှိညူတာတွေရှိတဲ့အကြောင်းသိပ္ပံပညာရှင်တွေတွေ့ရှိထားတာကိုပြောပြသွားတာဖြစ်ပါတယ် VOA ရဲ့စနေနေ့မနေ့ပတ်အတန်လွင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
မြန်မာနိုင်ငံမှာလွန်ခဲ့တဲ့နှစ်နှစ်ကစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဆက်နာရှင်အုပ်ချုပ်မှုဆန့်ကျင်သူတွေကိုဖြိုခွင်းမှုတွေကြောင့်ပြည်သူလူထုမှာဒုက္ခကြီးစွာခံစားခဲ့ရပြီးတေဆုံးသူ3,000ကျော်ရှိကာပေါင်း9,000နီးပါးဖမ်းဆီးထိန်းသိမ်းခံခဲ့ရသလိုလူ13,000ကျော်ဟာလည်းအိုးအိမ်မဲ့ဖြစ်ခဲ့ရပါတယ်စစ်တပ်ဟာဒီလိုရက်ဆက်ကြမ်းကြုတ်မှုတွေကိုတတ်သိထူပြီးဖြစ်တဲ့တိုင်အောင်ဧပြီလ17ရက်နေ့ကစကိုင်းတိုင်းဒေသကြီးတွေကရွာကလေးကိုပြပြဝိတ်အောင်လေကြောင်းကနေဘုံကျဲခဲ့တာဟာစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုကိုပိုပြီးထင်ရှားပေါ်လွင်စေခဲ့ပါတယ်။အမျိုးသမီးတွေနဲ့ကလေးသူငယ်တွေအပါအဝင်လူရာပေါင်းများစွာဟာဒီမိုကရေစီလိုလားတဲ့အဖွဲ့တစ်ခုဟာတိဆောက်ထားတဲ့အဆောက်အအုံဖွံ့ဖွဲကိုဆင်နွှဲဖို့စုဝေးနေချိန်မှာစစ်တပ်ကရွာသားတွေကိုဘုံအများပြားကျဲချခဲ့ကြောင်းသိရပါတယ်။ဒီနောက်လူများထွက်ပြေးဖို့ကြိုးပမ်းနေတော့မှပဲစစ်ရဟရင်တစင်းရောက်လာပြီးထပ်မံပစ်ခတ်ခဲ့ပါတယ်။တရားဝင်စင်းအတိအကျမသိရပေမဲ့ခမန်းကြီးတိဆုံးသူ100ကျော်ရှိပြီးအများစုဟာကလေးတွေဖြစ်ပါတယ်။စိုးစိုးဝါးဝါးလူသေးဆုံးမှုတွေနဲ့အတူအရက်သားတွေပေါ်လေကြောင်းတိုက်ခိုက်မှုတွေကိုစစ်အစိုးရကအရှိန်မြှင့်လှုပ်ဆောင်နေတယ်လို့လေလာသူတွေကထောက်ပြကြပါတယ်။ဥပမာမနေ့အောက်တိုဘာလကလည်းမြန်မာနိုင်ငံမြောက်ပိုင်းကလေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းလူ80ဝန်းကျင်သေဆုံးခဲ့ပါတယ်။ဒါ့အပြင်စကိုင်းတိုင်းဒေသကြီးတိုက်ခိုက်မှုမဖြစ်ခင်တရက်လို April 10ရက်ကလည်းချင်းပြည်နယ်ထဲမှာလေကြောင်းတိုက်ခိုက်မှုကြောင့်အနည်းဆုံး9ဦးသေဆုံးခဲ့ပါတယ်။ဒီလိုတိုက်ခိုက်မှုတွေကိုနိုင်ငံတကာအတိုင်းဝိုင်းကလည်းတုံ့လောက်ခြောက်ခြားကြီးစွာနဲ့ရှုတ်ချတုံ့ပြန်ခဲ့ကြပါတယ်။အမေရိကန်နိုင်ငံရေးဌာနဒုတိယပြောခွင့်ရဗေးတန်ပတေကဒီအကြမ်းဖက်တိုက်ခိုက်မှုတွေဟာစစ်ဆိုးရရဲ့လူအသက်ပေါ်လှစ်လျူရှုမှုနဲ့2021ခုနှစ်ဖေဖော်ဝါရီလအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာနိုင်ငံရေးနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကြက်တေးအတွက်သူ့ရဲ့တာဝန်ရှိမှုကိုပုံမထင်ရှားစေပါတယ်လို့ပြောပါတယ်ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးဝေါ်ကာထက်ကလည်းစကိုင်းတိုင်းထဲကလေကြောင်းတိုက်ခိုက်မှုကြောင့်ထိတ်လန့်တုန်လှုပ်ခဲ့ရပြီးတေဆုံးသူတွေထဲမှာအကရေဖျော်ပြင်းနေတဲ့ចောင်းသားလေးတွေနဲ့တခြားအရက်သားတွေပါပါတယ်လို့ပြောပါတယ်။ဥရောပသမဂ္ဂနိုင်ငံသားရေးရာနဲ့လုံခြုံရေးမူဝါဒဆိုင်ရာပြောရေးဆိုခွင့်ရှိသူနဗီလာမတ်စရလီကလည်းအပြစ်မဲ့အရက်သားဒါဇင်နဲ့ချီပြီးအသက်ဆုံးရှုံးခဲ့ရတဲ့စကိုင်းတိုင်းတွေကစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုလွတ်ပြတ်နဲ့ပတ်သက်တဲ့အစီရင်ခံစာတွေကြောင့် EU အနေနဲ့အကြီးအကျယ်ထိတ်လန့်တုံ့လုံမိတယ်လို့ပြောပါတယ်။ဒီလေကြောင်းတိုက်ခိုက်မှုကိုအရှိတောင်အရှာနိုင်ငံများအသင်းအာဆီယံကလည်းပြင်းထန်စွာရှုတ်ချခဲ့ပါတယ်။အမေရိကန်နိုင်ငံသားဌာနဒုတိယပြောခွင့်ရပတေးကမြန်မာစစ်အစိုးရကိုကြောက်မက်ဖွယ်ရာအကြမ်းဖက်မှုတွေရပ်တန့်ဖို့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုအဟန့်တားမရှိဝင်ရောက်ကူညီခွင့်ပြုဖို့နဲ့မြန်မာပြည်သူပြည်သားတွေရဲ့စစ်မှန်ပြီးအားလုံးပါဝင်နိုင်တဲ့ဒီမိုကရေစီလိုလားတဲ့ဆန္ဒကိုလေးစားလိုက်နာဖို့အမေရိကန်ပြည်ထောင်စုအနေနဲ့တောင်းဆိုတယ်လို့ပြောပါတယ်စစ်တပ်အနေနဲ့အရက်သားတွေကိုအကာအကွယ်ပေးရေးစည်းမျဉ်းတွေပါဝင်နိုင်ငံတကာမှာလက်ခံကျင့်သုံးနေတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေအောက်ကသူ့ရဲ့တာဝန်တွေကိုလိုက်နာပါမယ်မြန်မာနိုင်ငံမှာကျူးလွန်နေတဲ့အကြမ်းဖက်မှုတွေနဲ့လူအခွင့်အရေးချိုးဖောက်မှုတွေအတွက်စစ်အစိုးရကိုတာဝန်ခံဖို့နိုင်ငံတကာအတိုင်းဝိုင်းနဲ့လက်တွဲပြီးအမေရိကန်ပြည်ထောင်စုကဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
အခုတင်ဆက်ခဲ့တဲ့အာဘော်ကတော့အမေရိကန်အစိုးရရဲ့အာဘော်သားဖြစ်ပြီးVOA ရဲ့အဘော်မဟုတ်တောင်းသိစေအပ်ပါတယ် VOA ရဲ့စနေနေ့မနေ့ပတ်အတန်လွင့်စီစဉ်မှုဆက်လက်ထုတ်လွှင့်နေပါတယ်မကြမီပဲအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးအောင်မှာဖြစ်တဲ့အတွက်ဆက်လက်ဆောင်မြော်ကြည့်ရှုနားတော်တာဆင်နိုင်ပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flux application ကို download ရယူပါ
။မ မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့စနေနေ့မနက်ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဒီထုတ်လွှင့်တဲ့အတန်လွင့်အစီအစဉ်ရဲ့ Radio လိုင်းတွေကတော့ Line 25 kHz kHz 11113 Line 40 kHz 06133 Line 51 kHz 5805တို့ကနေထုတ်လွှင့်နေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ဗတ်စင်ကန္တာတွေဖြစ်တဲ့အမျိုးသမီးအစီအစဉ်သုဒ္ဓဆောင်နဲ့ American တကွင်းသိပ္ပံနဲ့နှီးပညာစတဲ့အပတ်စဉ်ကန္တာတွေကိုဇက်လိုက်ဇက်တိုက်ထုတ်လွှင့်မှာဖြစ်ပါတယ်ကူပထမအဆုံးအနေနဲ့ကတော့အမျိုးသမီးကဏ္ဍအစီအစဉ်ကိုတင်ဆက်မှာဖြစ်ပါတယ်။အမျိုးသမီးတွေဟာတခါတရံမှာကိုယ့်ရဲ့ခံစားချက်တွေကိုလှလှရှုပြီးကိုယ့်ကိုယ်ကိုပြန်မြင်ဖို့မေ့လျော့ခြင်းကကိုဟာဘယ်လိုသူလဲဆိုတာမသိတော့အောင်ဖြစ်သွားတတ်ကြတယ်လို့ကာလတာအမှုပညာပြကန်းတည်ထောင်သူမတ်စုထွေးအောင်ကပြောပါတယ်။ဒါကြောင့်အမှုပညာဖန်တီးမှုတွေကတဆင့်အမျိုးသမီးတွေအနေနဲ့ကိုယ့်ရဲ့ခံစားချက်တွေကိုနားလည်ပြီးအချင်းချင်းဝေမျှဖွင့်ဟပြောဆိုနိုင်ဖို့ရည်ရွယ်တဲ့ထင်ဟမျှဝေToilet Day ဆိုတဲ့အစီအစဉ်ကိုဂျာမန်ရည်ချင်းမှုစင်တာ Goethe Institute နဲ့အတူတွဲလို့ဆောင်တာဖြစ်တယ်လို့မတ်စုထွေးအောင်ကပြောဆိုပါတယ်ဒီအစီအစဉ်ကအမျိုးသမီးတွေအတွက်ဘလို့စိတ်ခွန်အားတွေဖြစ်စေပါသလဲဘာကြောင့်အရေးကြီးသလဲဆိုတာကိုမတ်စုထွေးအောင်ကိုဆက်သွယ်မြင်းမြန်ပြီးအမျိုးသမီးကဏ္ဍမှာမတ်ခင်ဖြူထွေးကတင်ဆက်ထားပါတယ်
There's a path we must choose sometimes. Gotta stand up and fight sometimes. အခုကလေကျွန်မအဓိကဒီနေ့လေ့ကျင့်တဲ့အကြောင်းအရာကတော့မဆုထွေးအောင်တို့ကနေပြောမှာပေါ့နော်ဒီထင်ဟမျှဝေတွဲလက်တွေဆိုတဲ့ဒီအစီအစဉ်တစ်ခုကိုမဆုထွေးအောင်တို့လုပ်နေတာကိုတွေ့ပါတယ်ဆိုတော့ဒီအစီအစဉ်လေးမှာကြည့်လိုက်တဲ့အခါကျတော့ဒါလူတွေရဲ့ဒီဟိုအမှုပညာဖန်တီးမှုတွေကနေပြီးတော့တစ်ဆင့်မှာကိုယ့်ရဲ့စိတ်ခံစားချက်တွေကိုတော့ထုတ်ဖို့ပြောလာအောင်အချင်းချင်းအပြန်လာဖလှယ်ပြီးတော့မှစိတ်သက်ခွန်အားတွေဒီမြင့်တင်ပေးနိုင်မှုအတွက်လုပ်နေတယ်ဆိုတဲ့ဟာကိုဒီအတွက်ပေါ့နော်ဆွေးနွေးဝိုင်းလေးတွေကိုမဆုထွေးအောင်ကဥဆောင်ပြီးတော့လုပ်နေတယ်ဆိုတာကိုတွေ့ရပါတယ်ဆိုတော့ဒီဟာကဒီအမျိုးသမီးတွေအတွက်ကိုလည်းအဓိကအလေးပေးပြီးတော့လုပ်နေတယ်ဆိုတာလည်းသိရတယ်ဆိုတဲ့ခါကျတော့ဒီလိုလုပ်ဖြစ်ဖို့အတွက်စိတ်ကူးပေါ့နော်ဒီလိုအကျွေးဘယ်လိုရခဲ့တယ်လဲဘယ်လိုကနေစပြီးတော့မှဒီစီစဉ်လေးကိုစလုပ်ဖြစ်တယ်လဲဆိုတာလေးကိုအရင်ဆုံးပြပြပေးပါလား
ဒီ season ကကြတော့ German ရင်ကျေးမှုစင်တာ Goethe Institute ကနေပြီးတော့စပစ်ခဲ့တာအာ title လေးကိုလည်းထင်ဟမျှဝေတွဲလက်ဒီဆိုပြီးတော့ကြတော့နာမည်ပေးထားတယ်အဲဒီ season ကိုစပစ်တာကအဲရင်ကျေးမှုစင်တာရဲ့ director အပြောင်းလဲတယ်ပေါ့နော် director အမျိုးသမီးစပြောင်းလဲတဲ့အချိန်မှာအာ gallery tour လဲရောက်လာတယ်လာတဲ့အချိန်မှာသူမိခွန်းလေးတချို့ကိုလည်းမေးတယ်ပေါ့လက်ရှိဖြစ်နေတဲ့အခြေအနေတွေရဲ့ဒီ community ကို art နဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးโอ้สปอร์ตไปโลยามะแลเอ community เนี่ยฉိတ်เสร็จไปบาริลงโลยามะแลဆိုတော့အချိန်မှာဒီ art เนี่ยလူတွေရဲ့ mental health care ကိုဟို connect လုပ်ပြီးတော့လုပ်လို့ရှင်ရဲ့အဆင်ပြေတယ်ဆိုပြီးတော့ကျွန်တော်အကြံပေးခဲ့မိရယ်ပေါ့เนาะအဲ့ဒီနောက်ပိုင်းမှာဒီ program of care ဆိုပြီးတော့ဒီ program လေးဖြစ်လာခဲ့တယ်ဖြစ်လာတဲ့အချိန်မှာကျွန်တော်က program 3ခုမြောက်ပေါ့ပထမမှာလည်းဆရာနဲ့ဆရာမက art healing နဲ့ပတ်သက်ပြီးလုပ်ခဲ့တယ်ဒုတိယမှာကျတော့music therapy like music expression ဆိုတဲ့ title နဲ့အဲဆရာနဲ့ဆရာမနောက်ထပ်နှစ်ယောက်ကလုပ်ခဲ့တယ်ပေါ့ဒီတတိယမြောက် program မှာကျတော့ကျွန်တော်က reflect yourself through art ဆိုပြီးတော့အမျိုးသမီးတွေအတွက်သီးသန့်ကိုကျွန်တော်အချိန်ပေးပြီးလုပ်ချင်တဲ့အတွက်ကြောင့်မလို့ကျွန်တော်ရဲ့ program မှာတော့ကျွန်တော်အမျိုးသမီးတွေသီးသန့်ပဲလုပ်ဖြစ်ခဲ့တယ်အရှင
်ဒီ live with art ဆိုတာကအမှုပညာနဲ့ဘဝကိုဘယ်လိုအကောင်းဆုံးနေထိုင်နိုင်မလဲဆိုတဲ့သဘောပြောချင်တာလို့ချက်ပါတယ်အမျိုးသမီးတွေတက်ဆိုလို့ရှိရင်လည်းဒီအမှုပညာဖန်တီးမှုတွေကနေပြီးတော့တစ်ဆင့်ပေါ့နော်ကိုဘယ်လိုပြန်ပြီးတော့မှကိုယ့်ရဲ့အခန်းစားချက်တွေအတွေးတွေကိုဘယ်လိုပြန်ပြီးတော့ပြန်လဲသုံးသပ်နိုင်မလဲဘယ်လိုပို့ပြီးတော့စိတ်ခွန်အားတွေပြန်လဲတည်ဆောက်နိုင်မလဲစသဖြင့်လို့နားလဲပါတယ်ကျတော့ဒီလိုအခြေအနေမျိုးကမြန်မာနိုင်ငံရဲ့လက်ရှိအနေအထားမှာဘယ်လောက်ထိလိုအပ်နေတယ်လို့ရောပြောလို့ရမလဲ
တကယ်တော့အမှုပညာနဲ့နေထိုင်ခြင်းဆိုတဲ့အရာကတော့ဟိုမြန်မာနိုင်ငံမှာမဟုတ်ပါဘူးနေရာတိုင်းအတွက်လိုအပ်တယ်နေရာတိုင်းမှာလိုအပ်တယ်ပြီးတော့ဟိုမိန်းကလေးတွေအတွက်လည်းမဟုတ်ဘူးပေါ့နော်မိန်းကလေးအတွက်တည်းမဟုတ်ဘူးလူတိုင်းအတွက်လိုအပ်တယ်အဲပို့ပြီးတော့လိုအပ်တာတော့ stress အများကြီးပြီးပြီးတော့ crisis တွေအများကြီးကြုံနေရတဲ့နေရာမျိုးမှာတော့ပို့ပြီးတော့လိုအပ်တာပေါ့ရှင်ပြီးတော့ဟိုကျွန်တော်ကိုယ်တိုင်ဒီနေရာတစ်ခုကိုရောက်လာဖို့အတွက်ကိုကျွန်တော်ရဲ့ identity ကိုကျွန်တော်မနည်း set လုပ်ခဲ့ရတယ်ပေါ့နော်ပြီးတော့ကျွန်တော်လှုပ်ချင်တဲ့လောက်ကိုလောက်ဖို့အတွက်အတိုက်ခံပေါင်းစုံကိုဖြတ်ကျော်ခဲ့ရတဲ့အခြေအနေမျိုးတွေအများကြီးရှိရဲဆိုတော့မြန်မာမိန်းကလေးမှမဟုတ်ပါဘူးအေရှန်မျိုးသမီးတော်တော်များများကဒီ rigid ဖြစ်တဲ့ family မှာဟိုကြီးလာရတယ်ဆိုတော့အချိန်မှာ ငါဘာလုပ်ချင်လဲငါဘယ်လိုသွားချင်လဲငါရဲ့ life ကိုငါဘယ်လိုငါဘယ်လို create လုပ်မလဲဆိုတာထက်သူများကပေးလိုက်တဲ့သူများကသတ်မှတ်ပေးထားတဲ့ life မှာidentity မှာနေခဲ့ရတာများတယ်ဆိုတော့ခါတလေကိုဟာဘာတူလဲဆိုတဲ့အဖြေမနေရှာရတဲ့သူတွေဆိုတော့အဲ့လိုမျိုးအမျိုးသမီးတွေကမြန်မာပြည်မှာအများကြီးရှိနေပါတယ်ဆိုတော့ကိုကိုကိုရှာဖွေဖို့လိုအပ်တယ်ကိုရဲ့ target ကိုတီးဖို့လိုအပ်တယ်အဲပြီးလို့ရှိရင်ကိုသွားချင်တဲ့ live ကိုကိုကိုတိုင်းဖန်တီးဖို့အတွက်အများကြီးလိုအပ်ပါတယ်ရှင်အဲ့ဒီလိုမျိုးလေးတွေဖြစ်ဖို့အတွက်ကနံပါတ်1က self love ပေါ့နော်ကိုကိုကိုချစ်ဖို့လိုအပ်တယ်နောက်တစ်ခုက self awareness self knowing ပေါ့ကိုကိုကိုတတိထားဖို့ကိုကိုကိုတီးဖို့လိုအပ်တယ်ဆိုတော့ဒီလိုမျိုး workshop လေးတွေကနေတစင်စားတဲ့ information လေးတွေကိုတစတစစီပြလာမယ်လို့ကျွန်တော်ထင်ပါတယ်ရှင်ဟုတ်ကျွန်တော်ထင်ပါတယ်ဆိုတာထက်ကျွန်တော်ကိုယ်တိုင်ဒီလိုမျိုးဖြတ်တန်းခဲ့တာပေါ့ရှင
်ဆိုတော့ဒါအခုဒီလိုမျိုးစကားဝိုင်းလေးကြီးကြတော့ training မှုပုံစံတစ်ခုရဲ့ပဲလားဒါမှမဟုတ်လို့ရှင်အမှုပညာဖန်တီးမှုတွေရောဘယ်လိုပုံစံလေးရောဟိုစီစဉ်ထားတာလဲအဲ့ဒါလေးပြပြပ
ါဟုတ်တကယ်တော့ဒီဟာဆွေးနွေးမှုပုံစံဆိုတာထက်ကျွန်တော်က like ethics တော့ဘေးရဲ့ပုံစံပဲသွားတာပါဒီ workshop အတော်အတွင်းမှာဆိုလို့ရှိရင်ကျွန်တော်ကကိုကိုကို aware ဖြစ်စေအောင်ကျွန်တော်ကူညီပေးတယ်ပြီးလို့ရှိရင်ကိုရဲ့ unconsciously ဖြစ်နေတဲ့ဟာကိုဟို medium ပေါ့เนาะကျွန်တော်တို့ဟိုစက်ကူတို့ဆေးတို့အစာရှိတဲ့အပေါ်မှာသုံးပြီးတော့ explore လုပ်ထက်အောင်ကျွန်တော်ကူညီပေးတယ်ပြီးရင်ဖြစ်လာတဲ့အဲသူတို့ရဲ့ unconsciously explore လုပ်ထားတဲ့အပေါ်မှာအာသူတို့ကိုယ်တိုင်ပဲသူတို့ aware ရှိနေပါပြီအတိုင်းတာတစ်ခုထိ aware ရှိလာရဲ့ရှိလာတဲ့အပေါ်သူတို့ရဲ့အဲသုံးသက်ချက်သူတို့ create လုပ်ထားတဲ့အပေါ်ပြောလာတဲ့အပေါ်မှာကျွန်တော်နားထောင်ပေးတယ်ပြီးလို့ရှိရင်တချို့ reflection လိုချင်တဲ့သူတွေအတွက်ကိုကျွန်တော်ပြန်ပြီးတော့ reflect လုပ်ပေးတယ်ဆိုတဲ့အချိန်မှာအာတယောက်နဲ့တယောက်အပြန်လန်းလန်းလို့ဖြစ်တယ်ပြီးတော့ဟိုသူတို့မမြင်တဲ့အချက်ကလေးတွေရှိတယ်ဆိုလို့ရှင်လဲကျွန်တော်ကဘေးကနေပြီးတော့မိမောင်းထိုးပြတဲ့ပုံစံမျိုးလေးတွေလုပ်ပေးတယ်ဒီနည်းနဲ့ပဲကျွန်တော်သွားတာပါရှင်သင်ကြားခြင်းမပါဘူးအာပြီးတော့ဟို guide လောက်တာဆရာလောက်တဲ့ပုံစံမျိုးမပါဘူးဆိုတော့ကိုကိုကိုပဲရှာဖွေတာပါကျွန်တော်ကဘေးကနေအေးထောက်ပံ့ပေးတဲ့သဘောကူညီပေးတဲ့သဘောပါပဲရှင်ဟုတ်ကဲ့
နော်အလုံးဝမ်းပြီးတော့စူးစီးပြီးတော့မှကဲကိုမှလူခန်းစားချက်တွေရှိလဲစသဖြင့်အတူတူတပြေးညီပေါ့ထိုင်ပြီးတော့မျှဝေကြရတဲ့ပုံမျိုးပေါ့
ကျွန်တော်တို့ဒီ program စလိုက်တဲ့အချိန်မှာကိုကိုကို aware လုပ်ဖို့အတွက်ကိုကျွန်တော်တို့ဒီ guidance meditation လေးသွားတယ်ပြီးရင် body scan meditation လေးတွေလုပ်ပြီးတော့ကိုခန္ဓာကိုကိုလစ်လျူရှုထားမိတဲ့ဟာတွေကဘာတွေလဲကိုရဲ့ခန္ဓာကကိုဘာတွေပြောနေသလဲကိုရဲ့ heart ကကိုဘာတွေပြောနေသလဲပေါ့နော်အဲ့ဒါတွေ aware ဖြစ်စေဖို့အတွက်ကိုကျွန်တော်တို့ကိုကိုကိုပဲ explore လုပ်ကြရပေါ့နော် explore လုပ်ပြီးသွားတဲ့အချိန်ကျတော့မှကျွန်တော်က medium ရဲ့သုံးပုံသုံးလေးတချို့ကိုပြောပြရတယ်ပြီးတော့ unconsciously explore လုပ်ဖို့ကျွန်တော်အနည်းငယ်ပြောပြတာမျိုးလေးရှိတယ်ပြီးရင်သူတို့ကိုယ်တိုင်လည်း create လုပ်တယ်ပြီးတော့မှသူတို့ create လုပ်တဲ့ artwork တွေကိုပဲသူတို့ပဲရှင်းပြတာပဲဒါပေမဲ့သူတို့မမြင်တဲ့အချက်ကလေးတွေကြလို့ရှိရင်တော့ကျွန်တော်သူတို့ရဲ့အဲတောင်းဆိုချက်အရာဆိုရင်ကျွန်တော်က reflect လုပ်ပေးတာမျိုးလေးတွေရှိတယ်ပေါ့နော်ဟုတ်ကဲ့
ကျွန်တော်လက်ရှိဆိုရင်ဒါမြန်မာနိုင်ငံမှာဆိုရင်ကိုဗစ်ကပ်ဘေးကြုံရတာတို့ပေါ့နော်နောက်ဒီနိုင်ငံရေးအခြေအနေအကျပ်တဲကြီးကြားရမှာဆိုတော့စီးပွားရေးအကျပ်တဲကြီးကြုံရတဲ့ခါမှာလူတွေအတွက်မုန်းချက်မှုတွေပိုများတယ်လေဆိုတော့ဒီလို program ဒီလို season လေးတွေကအဲ့လိုဒီမြန်မာနိုင်ငံမှာအဲ့လိုအကျပ်တဲကြီးကြားမှာနေနေရတဲ့လူတွေအတွက်ဘလို့အထောက်ပံ့နေပေးနိုင်မလဲဘလောက်ထိအထောက်အကူဖြစ်တယ်လို့ရောပြောလို့ရမလဲရှင
်ဒီလိုမျိုး program လေးတွေမှာ join လိုက်တဲ့အချိန်ကျတော့ number 1ပါတော့တွားပြီးတော့ focus ထားမိလဲဆိုကိုယ့်ရဲ့ self aware ပေါ့ကိုယ့်ရဲ့လက်ရှိဖြစ်နေတဲ့အခြေအနေကိုကိုပြန်သုံးသပ်မိရဲ့ပြီးတော့ကျွန်တော်တို့ကအပြင်အဆူညံမှုတွေကိုတအားနားထောင်လိုက်တဲ့အခါမှာကိုယ့်အတွင်းမှာကိုလုံးရမဲ့နေရာတွေကိုယ့်ရဲ့ direction တွေကပျောက်သွားတဲ့အခါတွေအများကြီးရှိရဲ့ဆိုတော့ကိုယ့်ရဲ့ဖြစ်နေတဲ့ဖြစ်တည်မှုကိုလည်းမေ့လျော့သွားတာတွေရှိရဲ့အဲ့ဒါတွေအကုန်လုံးခဏနားပိတ်မျက်စိပိတ်ပြီးရဲ့အချိန်မှာကျွန်တော်တို့ဒီ art နဲ့အတူတူကျွန်တော်တို့ကိုကျွန်တော်တို့ self aware စပြီးတော့မြင်တင်တယ်ပြီးတဲ့အခါကျတော့ဒီ art နဲ့အတူတူကျွန်တော်တို့ရဲ့ direction ကဘယ်ကိုသွားကျင်နေရလဲကျွန်တော်တို့ရဲ့ goal ကဘာလဲအစားရှိတစ်ဖြင့်ပေါ့နော်ဟို program တစ်ခုချင်းစီပေါ်မှာ multi ပြီးတော့ကျွန်တော်တို့ရဲ့design လေးတွေကတော့ क्वे ထားတာတော့ရှိတယ်ဆိုတော့အနည်းချုပ်ပြောရရင်နော်ကိုပြန်ပြီးတော့တတိမူမူစေရယ်ပြီးတော့ကိုသွားမဲ့အဲလမ်းကြောင်းတစ်ခုကိုပြန်ပြီးတော့တတိမူမူစေတယ်ကို focus ပြန်ပြီးတော့ချက်တဲ့သဘောပေါ့ရှင
်ဒီလိုမျိုးအစီအစဉ်တွေထပ်ပြီးတော့ကြဲကြဲပြင်းပြင်းရှိဖို့လိုအပ်တယ်လို့ထင်လား
ဟုတ်ကဲ့လိုအပ်ပါတယ်လိုအပ်ပါတယ်ဆိုတာကလေကျွန်တော်ကိုယ်တိုင်တိုက်တယ်ပေးရက live with art ဆိုပြီးတိုက်တယ်အများသောအားဖြင့်တော့အခြေခံတိုက်တယ် live with art ပေါ့နော်ဒါပေမဲ့ဒီ workshop design ပေါ်မှာမူတည်ပြီးတော့ဟိုတိုက်တယ်အသေးလေးတွေတော့နည်းနည်းလေးခွဲခွဲသွားရပေါ့ဒါပေမဲ့ခေါင်းစဉ်ကြီးရဲ့အောက်မှာ live with art ဆိုပြီးအမြဲတမ်းနာမည်ပေးလေးရှိတယ်ဘာဖြစ်လို့လဲဆိုတော့အမှုပညာလို့ပြောလိုက်လို့ရှိရင်သကလုံးကြီးပေါ်မှာမူတည်ပြီးအရင်ကြီးကြီးကျယ်ခန်းနိုင်နားမလည်ဘူးဘာလဲငါနဲ့မသက်ဆိုင်ဘူးပကြီးဆွဲတတ်ရမှာလားmusic therapy ဆိုလို့ရှိရင် music ကိုတီးတတ်ရမှာလားနားလည်ရမှာလား knowledge မရှိဘူးအစားရှိသဖြင့်အမျိုးဆုံးဖြစ်တတ်ကြတယ်တကယ်တော့အမှုပညာဆိုတာနားလည်စရာလည်းမလိုဘူး just heart open heart ဒီနှလုံးသားကိုဖွင့်ထားဖို့ပဲလိုတယ်ခံစားဖို့ပဲလိုတယ်ဆိုတဲ့အချိန်ကြတော့ဒီလိုမျိုး knowledge အမှုပညာနဲ့လူတွေနဲ့ယဉ်ပါလာတဲ့အချိန်မှာလူရဲ့heart ကပို့ပြီးတိမ်မွေးလာတယ်တိမ်မွေးလာတဲ့လူတွေရဲ့နှလုံးသားတိမ်မွေးလာတဲ့လူတွေရဲ့ပတ်ဝန်းကျင်ကလည်းပို့ပြီးတော့ဆိုးပြီးလာတယ်ပို့ပြီးတော့ healthy ဖြစ်လာတယ် healthy ဖြစ်တဲ့ community ဖြစ်ဖို့အတွက်အမှုပညာကိုဖြစ်တတ်ဖို့လို့ကိုလိုအပ်တယ်ဒါကြောင့်ဒီလိုမျိုး workshop တွေကပို့ပြီးတော့လုံးလဲလုံးတင်သလိုလူ့ပညာနဲ့ကျွန်တော်တို့ community နဲ့ရင်းနှီးဖို့ကလည်းအနာဂတ်မှာပို့ပြီးတော့လိုအပ်တယ်လို့ကျွန်တော်ထင်ပါတယ်ရှင်ဟုတ
်ကဲ့ပါအဲ့တော့အခုလိုအချိန်ပေးပြီးတော့ဖြည့်ကြပြီးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ
်ကျေးဇူးပါရှင်အခုလိုမျိုးမေးပေးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ဘာကြီးဟုတ်ကဲ့
back computer အပတ်စဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့သုတဆုံလင်း American တခွင်အစီအစဉ်ကိုတင်ဆက်ပါဦးမယ်ဒီတစ်ပတ်မှာတော့လျှက်စစ်ပစ္စည်းပြင်တဲ့ကိုဝင်းနိုင်ကကိုပိုင်စီးပွားရေးလုပ်ငန်းတစ်ခုဖြစ်လာအောင်ဘယ်လိုကြိုးစားခဲ့ရလဲဆိုတာကိုပြောပြထားပါတယ်လေးဆက်အပူပေးဆက်အိမ်သုံးလျှက်စစ်ပစ္စည်းတွေကိုမြို့တော် Washington DC area မှာကိုတိုင်လိုက်လံပြင်ဆင်တက်ဆင်ပေးတဲ့ကိုဝင်းနိုင်ကိုကိုအောင်အောင်ကတွေ့ဆုံကြိုက်ကူးမေးမြန်းထားပါတယ်
မြန်မာပြည်အစုမှာချစ်ချနေထိုင်ဖို့ကမ္ဘာတစ်ဝှမ်းကသူတွေဟာပုံစံမျိုးစုံနဲ့ရောက်ရှိလာကြပါတယ်။အိမ်သုံးလျက်စစ်ပစ္စည်းပြင်တဲ့ကိုဝင်းနိုင်ကသူအမေရိကကိုဘယ်လိုရောက်လာလဲဆိုတာကိုကုလို့ရှင်းပြပါရစေ
။ကျွန်တော်အမေရိကကို2005မှာဆက်ရောက်လာတယ်။လာတာတော့ကျွန်တော်တို့ဟိုဟာအမေရိကန် Green Card ကန်ဆာမဲခေါ်နော်TV ပေါ့ American TV ပေါက်ပြီးတော့မှမိသားစုလိုက်2005မှာအမေရိကန်ကိုဆက်ရောက်လာအဲကျွန်တော်ကဆက်ရောက်ချင်းကဟိုကဒီ Los Angeles မှာအရင်တွားပြီးတော့အခြေချတယ်အော်ဆက်ရောက်ချင်းတော့ကျွန်တော်ဟိုကပေါ့ဒီ air conditioning heating plumbing တွေ design လုပ်တဲ့ design company မှာ designer လုပ်တယ် designer လုပ်ပြီးဟိုလာ2009လောက်မှာအမေရိကန် economic crisis ဖြစ်တော့ကျွန်တော်တို့ဒီ white collar တွေကတော်လေး layoff ဖြစ်တယ် white collar အလုပ်တွေပေါ့နော်အဲ့မှာအလုပ်အကင်ရှားပါတော့ Los Angeles ကနေဒီ East Coast ကိုကျွန်တော်ပြောင်းလာတယ် Washington DC area ပေါ့လေ
Washington DC ရောက်ခါစားမှာတော့ဝန်ထမ်းအနေနဲ့စတင်လုပ်ကင်ခဲ့တာပ
ါဟုတ် Washington DC area ကိုရောက်လာပြီးတော့ဒီplumbing heating air conditioning လုပ်တဲ့ company မှာပဲကျွန်တော်ဟိုပါဗောရုံးမှာအရင်ဆက်လုပ်တယ်ပြီးတော့မှဒီ
ရုံးမှာဘာတွေလုပ်လဲ
ရုံးမှာတော့ကျွန်တော်ဟိုပါဗော general manager position ပေးထားလို့အဲ့မှာဝင်လုပ်တယ် small business တစ်ခုလုံးကိုဗောဗျာကိုကဟို operating ဖြစ်အောင် run ပေးရတယ် customer call တွေကိုလက်ခံပေးရတယ်ရထားတဲ့ callcustomer call တွေကိုအဲကုမ္ပဏီမှာငှားထားတဲ့ technician တွေကိုဟိုဖြန့်ဝေပြီးတော့မှအလုပ်ခိုင်ခွဲခြားပြီးခိုင်ပေးရတယ်ပြီးတော့သူတို့ဝင်လာတဲ့ဝင်ငွေတွေကိုလည်းအကုန်လုံး accounting လောက်တာအစအစပေါ့နော်နောက်ပစ္စည်းဝယ်တဲ့ credit card နောက်ပြီးတော့ပစ္စည်းပြန်အာသူတို့ပြန်ပေးတဲ့လာစာပါညာအကုန်လုံး manage လုပ်ပေးရတာပေါ့လေ
လူရောဘယ်နှယောက်လောက်ရှိလဲ
လူကကျွန်တော်လို့တော့က4ယောက်တခါတလေ5ယောက်ဖြစ်လာတယ်တခါတလေ4ယောက်ဖြစ်သွားတယ်အဲဝန်ထမ်းတွေကလည်းဝင်လိုက်ထွက်လိုက်ဖြစ်နေတာ哦
ဒီနောက်မှာတော့လုပ်ငန်းအတွေ့အကြုံယူရင်းကိုပိုင်လုပ်ငန်းလုပ်ကင်ဖို့စတင်ပြင်ဆင်ခဲ့တယ်လို့ဆိုပါတယ
်ကိုပိုင်လုပ်ငန်းလေးထောင်ချင်တာ哦အားနဲ့ကျွန်တော် general manager အလုပ်မလုပ်တော့ဘဲနဲ့ technician အလုပ်ကိုပြောင်းလုပ်တယ် technician လောက်ကို6နှစ်8နှစ်လောက်ပြောင်းလုပ်ပြီးတော့ကလုပ်ငန်းတဘာဝတွေလုပ်ငန်းတွေကဟိုအခက်အခဲတွေအကုန်လုံးကိုသိလာတဲ့ခါကျတော့အဲကိုပိုင်လုပ်ငန်းလေးလုပ်ဖို့စကြိုးစားတာပေါ့ကိုပိုင်လုပ်ငန်းလုပ်ဖို့စဉ်းစားမိတာကတော့ကုမ္ပဏီတွေမှာဝင်လို့ရင်းနဲ့ဟိုကိုလိုပဲ technical level အဆင့်ရှိတဲ့လူတွေကကိုပိုင်လုပ်ငန်းလုပ်ကြတာတွေ့လာတယ်တွေ့လာတော့ကိုသူတို့နဲ့မေးကြည့်တော့ license လေးပါလေးရအောင်ယူပြီးရင်ကိုပိုင်လုပ်ငန်းလုပ်လို့ရတယ်ဆိုတော့အခုလဲအဲ့ဒါကိုပိုင်လုပ်ငန်းလုပ်ဖို့သုံးဖြတ်လာ
ကိုပိုင်လုပ်ငန်းလုပ်တဲ့အခါသက်ဆိုင်ရာလုပ်ငန်းအလိုက်အတိမတ်ပြုလက်မှတ်ရယူရပါတယ
်ကိုပိုင်လုပ်ငန်းလုပ်လို့ခြင်းတဲ့ရည်ရွယ်ချက်ကတော့အဓိကတော့လေဟိုပါ income ပေါ့ဗျာကိုပိုင်လုပ်ငန်းလုပ်တော့ဝန်ထမ်းလုပ်တာနဲ့ဆိုင်ဟို income ဆပိုကောင်းတာပေါ့နော်ကိုပိုင်လုပ်ငန်းလုပ်ဖို့ကတော့ကျွန်တော်တို့ personal license လေးတွေအရင်ဖြေရတယ်မာ air conditioning ဆို air conditioning heating plumbing ဆို plumbing license နော် electrical ဆို electrical license လေးတွေကျွန်တော်တို့အရင်စပြီးတော့ personal license တွေယူရတယ် personal license တွေရပြီးပြီကိုလောက်တာကိုင်တာတွေလည်းတွေ့ကြုံရနေပြီအဆင်ပြေနေပြီဆိုတော့ဒီလုပ်ငန်း license လျှောက်ရတယ်လုပ်ငန်း license လျှောက်ပြီးမှဒီဘက် IRS မှာဟိုပါပေါ့business ID applying လုပ်ရတယ်အဲအဲ့ဒီနှစ်ခုလုပ်ငန်း license နဲ့ business ID နဲ့တွဲကြလာပြီဆိုတော့ကိုလုပ်ငန်းစလို့ရတယ်
ยาดีอไลไลน์ปิสินเนี่ยคะဝင်ဆောင်ကနဲ့ပတ်သက်ပြီးတော့ခုလို့ပြောပါတယ
်ဆောင်းရင်းကြတော့ဟို AB ဆိုရင်ဒီ e-farm တို့ case finance တို့ကြတော့ဟိုမရှိမဖြစ်လို့อ่ะဒီ AB ကတော့အေးရနောက်ဆုံးအလုံးမလုံးရင်တော့ဒီကတကားဖွင့်ပြီးနေလို့ရတယ်ဆောင်းရင်းကြတော့မရဘူးပစ္စည်းတက်လို့ရှိရင်ကျွန်တော်တို့ကပစ္စည်းဘိုးကတော့သူ့ရဲ့ဟို market price နဲ့တွားနေတယ်ကျွန်တော်တို့ labor charge ကတော့ဟိုအတွင်းပြင်တစ်စုံလုံးဆိုရင်ဟိုပါပေါ့US ဒေါ်လာ3000လောက်လေးပါ charge ယူပါတယ
်ကိုပိုင်လုပ်ငန်းလုပ်ပြီဆိုရင်တော့နေပူမရှောင်နှင်းကြမရှောင်လိုက်လံဝန်ဆောင်မှုပေးရတယ်လို့ဆိုရတယ
်ဩဆရာအေးကျွန်တော်ဒီမှာ air conditioning တစ်လုံးကမအေးဘူးဆိုတော့လာပြီးတော့ diagnose လုပ်သူ air conditioning က freon pressure နည်းနေတယ်အဲ့ဒါနဲ့ဟို freonအချာ charge ပြရ freon charge လုပ်ပြီးတော့ဟို temperature ရမရပြန်စစ်ပေး
နည်းနည်းကြီးကြအလုံးမှာနှစ်မြောက်လောက်ကနေပေမဲ့လည်းရည်ရွယ်ထားတဲ့အခြေအနေအထိမရောက်သေးတာကြောင့်ဆက်ပြီးတော့စူးစမ်းသွားမယ်လို့လည်းကိုဝင်းနိုင်ကပြောပါတယ
်ကျွန်တော်အသေးတိုင်းဒီမှာကဟိုကြားကြည့်ချင်ချာကြီးတာပဲဝင်ဝင်များလာနဲ့ဝင်ဝင်များလာနဲ့တစ်ဖက်ကကိုဟာပေးစားမှုတွေကလည်းများတယ်သိမလားအမေရိကန်ဆိုတော့ဟို test ကလည်းဟိုကလည်းပေးရတရားလည်းပေးရဝင်ငွေခွန်ပေးရအမျက်ခွန်ပေးရရောင်းဝယ်ခွန်ပေးရဘယ်လိုမျိုးတွေရှိတာ哦အဲ့ဒါကြောင့်လည်းဟိုအိမ်မက်ကတော့အကောင့်ထဲမပေါ်သေးဘူးပေါ့
ဒါကတော့ကိုအောင်အောင်အပတ်စဉ်တင်ဆက်တဲ့သုဒ္ဓဆောင်နဲ့ American တခွင်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတင်ပြပါမယ်။မြန်မာနိုင်ငံမှာမကြုံစဘူးပြင်းထန်တဲ့42မောင်းတန်ကြောင့်ဧပြီလလယ်မှာနေပြည်တော်တဝိုက်အင်ဂျင်200လောက်ပျက်စီးပြီးလူရှိဦးထက်မနည်းသေဆုံးခဲ့ရပါတယ်။သဘာဝပတ်ဝန်းကျင်အင်ဂျင်နီယာဒေါ်အေးအေးတီကတော့ပြင်းထန်တဲ့မုန်တိုင်းနဲ့ရာသီဥတုဖောက်ပြန်မှုတွေဟာသဘာဝပတ်ဝန်းကျင်ပြောင်းလဲမှုတွေကြောင့်ပေါ်လာတာဖြစ်တယ်လို့ဒီလိုရာသီဥတုဖောက်ပြန်တာဟာလည်းသဘာဝပတ်ဝန်းကျင်ကိုထိခိုက်စေတယ်လို့ပြောပါတယ်။ဒေါခင်မျိုးသက်ကဆက်သွယ်မြင်းမြန်းထားပြီးတင်ပြပေးပါမယ
်။မြန်မာနိုင်ငံရဲ့ဒီရာသီဥတုအခြေအနေဟာတော်တော်ဟိုဆုတ်ွားလာတယ်လို့ပြောလို့ရပါတယ
်။ Okay, ရာသီဥတုကတော့ဗမာပြည်ဟာဆိုးွားလာတယ်ကဘာကြီးကဆိုးွားလာတော့မြန်မာပြည်ကလည်းဆိုးွားလာတယ်ဒါပေမဲ့နည်းနည်းအချက်ကဘာလဲဆိုတော့ကဘာနိုင်ငံတွေကဆိုးွားလာတဲ့ရာသီဥတုနဲ့ပတ်သက်ပြီးတော့လိုင်ရောညင်ချွင်းအောင်ပြင်ဆင်မှုလေးတွေသူတို့ကလုပ်ကြတယ်ဗမာပြည်မှာမလုပ်ကြတဲ့အပြင်ဆိုးွားစရာဖြစ်စေတဲ့အခြေအနေတွေကလည်းပိုပြီးတော့များပြားလာတယ်လို့မြင်ပါတယ
်ဟုတ်ကဲ့အဓိကကတော့
တဘာဝပတ်ဝန်းကျင်ကြောင့်လို့တုံ့တက်ကြရတယ်ပေါ့နော်ဒီလိုရာသီဥတုတွေဆိုးရလာတာဆိုတော့တဘာဝပတ်ဝန်းကျင်အင်ဂျင်နီယာတယောက်အနေနဲ့ပေါ့နော်မြန်မာနိုင်ငံရဲ့အနေအထားကိုနည်းနည်းလေးပြောပြပေးပါဟိုအချို့အင်ဂျင်အခြေအနေပေါ့နော်ဘာကြောင့်ဒီလိုတွေဖြစ်လာလဲဆိုတာ
โอเคตบาวะปวงจินเนี่ยဖြစ်တယ်ဆိုတော့တဘာဝပဝင်ခြင်းကိုဆိုးလို့ရတာဖြစ်စီတာပေါ့เนาะတဘာဝအနေထားရတဘာဝပဝင်ခြင်းမှာဟိုတဘာဝဟန်ချက်ဆိုရရှိတယ်တဘာဝပဝင်ခြင်းရသူ့အခြေအနေသူပြန်ထိန်းထားတယ်ဒီဟန်ချက်ပြတ်သွားတာပေါ့เนาะဟန်ချက်ပြတ်သွားတာဘယ်လိုပြတ်တယ်လဲဆိုတော့ဟိုလူတွေမလုံခဲနဲ့သူ့တဘာဝကြဖြစ်တာလည်းရှိတယ်လူတွေလုံလို့ဟန်ချက်ပြတ်သွားတာလည်းဖြစ်တယ်ဆိုရှိတယ်အဲ့တော့အခုဗမာပြည်အခြေအနေပြောမယ်ဆိုရင်ဒီလိုလေပြင်းမုန်တိုင်းနေကြနေတယ်ဆိုတာဒီဖြစ်စေတဲ့အကြောင်းတွေမှာဟိုအတော်များများရှိတယ်ဥပမာဆိုလို့ရှိရင်ကဘာကြီးပူနွေးလာတယ်ပူနွေးလာတဲ့အခါမှာကမာပြီမှာလုံးတဲ့ဟာတွေကလည်းပူပူနွေးအောင်ဖြစ်စေတယ်เนาะအဲ့ဒါတွေမကသေးဘူးနောက်ပြီးတော့တစ်ခါဗမာပြည်မှာအထူးသဖြင့်ပေါ့เนาะဒီမြေပြင်အခြေအနေပေါ့မြေပြင်အခြေအနေမှာဆိုရင်အခုဖြစ်တဲ့နေရာမှာဆိုရင်ငကောကတောတွေတောင်တွေရှိမယ်နော်တော်ရီတောင်းနေရှိတော့မရှိတော့မရှိတော့တဲ့ခါမှာအဲ့ဒါဟာလေအကြောင်းတစ်ခုပဲတဘာဝပောင်းမင်းကြီးကိုဆိုးဝါးစေတာပေါ့နော်တောတောင်ရင်းကြီးကအရေးကြီးတယ်ဘာဖြစ်လို့လဲဆိုတော့တစ်ပင်တွေဥမာဆိုတစ်တော့ပြုံးသွားမယ်နော်တစ်ပင်တွေကကာဗွန်ဒိုင်အောက်ဆိုက်တွေသူကဆုတ်ထားတာဖြစ်တယ်တစ်ပေါ်ပြုံးသွားမယ်ဆိုရင်ကာဗွန်ဒိုင်အောက်ဆိုက်တွေကဟိုနေရူးရဲ့ကိုထွန်းသွားမယ်ကာဗွန်ဒိုင်အောက်ဆိုက်ကဆိုလို့ရှိရင်ဖန်လုံးအိမ်ဒေါင်းဝေးတစ်ခုဖြစ်တယ်ပူနွေးစေတယ်အဲ့လိုပူနွေးလာရင်ပင်လေသမုဒ္ဒရာတွေကဗလီရာပူနွေးမယ်ပူနွေးလို့ရှိရင်ဆိုက်ကလုန်းတော်နီဒိုတော်နီဒိုတို့တိုင်ဖွန်းတို့ကပူများတာပဲလေ
အပူချိန်မြင့်တက်လာတဲ့ကိစ္စနဲ့ပေါ့နော်ဒီမြန်မာနိုင်ငံကရာသီဥတုပြင်းထန်တာနဲ့ဆက်ဆက်ပြီးနည်းနည်းရှင်းပြပေးပါဦ
းဟုတ်ကဲ့အပူချိန်တွေမြင့်လာတယ်ဆိုရင်တို့ကပူချိန်တွေများလာတဲ့ပြင်ရာသီဥတုကဒေတာတစ်ခွေရာသီဥတုကပြောင်းလာတာပေါ့နော်အငွေ့ပြန်နှုန်းတွေလည်းများလာမယ်များလာတဲ့ခါကျလို့ရှိရင်လေရဲ့နော်လေရဲ့တဘာဝဒီမှာမဖြစ်တယ်လဲဆိုအလွန်ငွေ့ပြန်ပြီးလို့ရှိရင်ဒီလိုကနာမှုန်တိုင်းနေရာပူဖြစ်တာပူများလာမယ်များလာပြီးအဲ့လိုဖြစ်တယ်အဲ့တော့ဗမာပြည်အနေနဲ့ကလည်းဟိုဘယ်လိုဖြစ်နေလဲဆိုပူပူပူပူလာတာကနော်ဒီတောတောင်ပြုံးတာတွေမကတည်ဘူးနော်ဒီကုန်ထုတ်လုပ်ငန်းတွေကအဲ့ညဉ့်မှုပေါ့များစွာကိုနေရဲရောက်တာတွေပို့တနေ့တခြားကတိုးလာတာတိုးလာတာပဲရှိတယ်ဟိုရှော့တဲ့ဘက်ကမရှိအဲ့တော့လေတုကညဉ့်မ်းနေဆိုတော့ကာဗွန်ဒိုင်အောက်ဆိုက်တွေထွက်နေတယ်မကွန်းကဒါဟိုဖန်လုံးအိမ်တောင်းဝေးတွေထွက်နေတာလေဖန်လုံးအိမ်တောင်းဝေးကသူကနေရောင်ကြီးကိုသူကဖမ်းလိုက်တာဖမ်းလိုက်တော့ဒါကြောင့်သူကပူပူလာတာလေအဲ့တော့ပူချင်းဟာဖမ်းလုံးအင်မီတောင်းဝေးတွေဖြစ်နေလို့ပေါ့များနေတော့အဲ့တော့ဗမာပြည်နေနဲ့ဆိုရင်အိန္ဒိယရှိတယ်တရုတ်ရှိတယ်သူတို့ကထုတ်လုပ်နေတာသူတို့မှာဖမ်းလုံးအင်တောင်းဝေးတွေကနော်များပြီးတော့ကိုကအင်ဂျင်နီယာဆိုတော့သူ့ရှိရာဟာလည်းယူရသေးတယ်နော်ကိုရှိရာလည်းထပ်ပြီးထုတ်လုပ်နေသေးတယ်အဲ့လိုထုတ်လုပ်တဲ့ခါကျတော့အဲ့လိုဖြစ်တော့ရာသီဥတုတွေပြင်းထန်ပြီးတော့နော်မုန်တိုင်းတွေဖြစ်ကုန်ဒီဟာစနေမှာဆိုမျိုးစိတ်တွေလည်းပုတ်ပြောက်သွားတယ်။အဲ့လိုဆိုတော့အဲ့မျိုးစိတ်တွေကိုမှီနေတဲ့နောက်လူတွေကလည်းတဘာဝအခြေအနေတွေကလည်းပျောက်သွား။အဲ့လိုအကောင်တွေကလည်းပျောက်သွား။နော်အဲ့လိုဖြစ်တယ်။အဲ့တော့ဒီအထူးသဖြင့်တော့ပင်လယ်ဆိုလည်းကြည်ပင်လယ်တွေဆိုလို့ရှိရင်လည်းသူကကာဗွန်ဒိုင်အောက်ဆိုက်တွေထုတ်သွားတာ။အဲ့တော့ဆုတ်ပါဆုတ်မှမြားလာလို့ရှိရင်လည်းပင်လယ်ကဘာဖြစ်သွားမလဲ။ acid တက်ဖြစ်ပြီးတော့တန်တာကြောက်တန်းနေပါတွေကကာယူရတွေမှာပြဿနာဖြစ်ကုန်။
ဒီကြားထဲမှာလည်းဟိုတစ်တော့တွေပြုံးတော့ထိမ့်သိမ့်မှုမရှိတော့ပုံဆိုးတော့
ဟုတ်ကဲ့တစ်တော့ပြုံးတဲ့ခါကလည်းတစ်တော့ပြုံးတော့အရင်ဆိုးတယ်ဒီတစ်တော့ပြုံးတဲ့ခါကျတော့ဒီကာဗွန်ဒိုင်အောက်ဆိုက်တွေလည်းဟိုဆုတ်ထားနိုင်မှာမရှိဘာလို့လဲဆိုတစ်ပင်တွေကဆုတ်ထားတာ哦နော်နောက်တစ်ချက်ကလည်းလေမုန်တိုင်းတွေလည်းပိုပြင်းထန်လာတဲ့သဘောရှိလေကာဖို့လည်းမရှိဘူးလေတောအုပ်တွေပါရကာထားမှာဟုတ်တယ်မလားအရင်တော့ကဒီအရမှာလေပါတိုက်လို့မရအောင်ဘာလို့လဲဆိုလေကိုဖြိုခွင်းတယ်လို့ဖြစ်သွားတာပေါ့တတော်ရီတောင်းနေပါရဲ့เนาะရှိတင်ရှိတိုက်တဲ့တောင်းနေရဟလာအနည်းမျိုးစုံတဲ့တတ်ထူတွေလိုချင်လို့တူးကြပေါ့เนาะအဲ့ဒါတွေကတော့ဟာပြုံးတော့ပြုံးတော့ပြုံးတောင်းပြုံးပေါ့เนาะကုန်းကုန်
းအချင်းနေပူဆိုးသွား
ပူဆိုးတဲ့တနေ့တခြားဆိုးနေတာပူပူဆိုးနေတနေ့တနေ့ဆိုးတဲ့ဘက်ပဲရောက်နေတာပေါ့
ဒါမျိုးထိမ့်သိမ့်ပို့လို့ရပ
ါလိုအပ်တာပေါ့အများကြီးလိုတာပေါ့ကုန်ထုတ်လို့လုပ်ငန်းနဲ့ပတ်သက်ပြီးတော့လေစိုက်ပျိုးရေးဖြစ်ဖြစ်မွေးမြူရေးဖြစ်ဖြစ်အကုန်လုံးကဒီ subject တွေlayer တွေအဲ့ဒါတွေမှ ာ, ာ ale, းလည်းမလုတာရယ်ကုန်ထုတ်တဲ့လုပ်ငန်းမှာလည်းတောင်းဝေတွေညားတာတွေပေါ့နော်အဲ့ဒါတွေကတော်တော်ဗမာပြည်အတွက်ဆိုးရတယ်ပေါ့နော် mind တူးကြတာတွေအဲ့ဒါတွေကတိုင်းပြည်ရဲ့ပထဝီဝင်နေထားကိုပျောင်းလဲစေတာပေါ့နော်အခုဆိုဗမာပြည်ဤတဲ့တောင်းလုံးတွေလည်းမရှိတော့ဘူးအဲ့တော့ခါကျတော့လေတွေကအငွေ့ပြန်တဲ့ဟာမြန်နေ ညံတဲ့အခါကျတော့ကျင်းထန်တဲ့နော်မုံတိုင်းတွေဖြစ်တယ်နော်အဲ့တော့မိုးလေဝသအချိန်တွေမှာပြောင်းကုန်တာပေါ့နော်ဟုတ်ပညာပေးမှုလည်းမအားနေတယ်အစိုးရရဲ့ထောက်ပံ့မှုလည်းအားနေနေတယ်အဲ့တော့ဆိုတော့အကုန်လုံးကဆုသွားတာပေါ့နော်အဲ့လိုပြောရမယ
်ဒီမြန်မာနိုင်ငံမှာပေါ့နော်ဒီတဘာဝပတ်ဝန်းကျင်ဒီပျက်စီးမှုမရှိအောင်ပေါ့နော်ထိန်းသိမ်းမှုရှိအောင်အဓိကဘာတွေလုပ်ဖို့လိုပါလဲ
အဓိကကတော့ငိုရင်ချင်းလူတယောက်ချင်းပြောရင်တော့ပေါ့နော်ပလတ်စတစ်သုံးတာအစားမလိုအပ်တာတွေပေါ့နော်မသုံးဖို့လိုတယ်နောက်ပြီးတော့အစားအသောက်ထုတ်လို့ရရလေဟိုကိုတန်တော့ပဲစားမယ်နားထားမဖြစ်စေဘူးနော်ထုတ်လို့ရပိုင်းမှာဆိုလို့ရှိရင်လည်းအကုန်လုံးကိုစစ်စစ်စီစီနဲ့ဘာလဲလုပ်လို့ပေါ့နော်ကာဗွန်ခြေရာနည်းအောင်ပေါ့လုပ်မယ်ဆိုတော့အိမ်တိုင်းအိမ်ထဲမှာစဉ်းစားဖို့လိုတယ်အုပ်ချုပ်မှုစနစ်အနေနဲ့ဆိုရင်လည်းနေရာတိုင်းမှာအုပ်ချုပ်ရေးသူတစ်ပါးများအနေနဲ့ရတယ်တိုင်းပြည်ရဲ့ပုံနှင်းမှုပေါ့နော်။ရာသီဥတုပြောင်းမှုဟိုဘလိုတွေအရောက်တယ်ဆိုတော့လေးလေးနက်နက်စဉ်းစားဖို့လိုတယ်။တကယ်လို့ကုန်ထုတ်စနစ်မှာဆိုလို့ရှိရင်လည်းဟာဒီဆက်တွေကဟောင်းနေပြီလား။ချိန်ချုပ်ဖို့လိုသလား။အဲ့စနစ်တွေကိုလည်းအကုန်ကြည့်ဖို့လိုတယ်။နှစ်ခုပေါင်းမှရမယ်ပေါ့နော်။လူတွေကြီးပဲလုပ်လို့တော့မရအောင်။တချို့မှာဆိုရင်ဝင်အားဖြင့်ပံ့ပိုးရမှာဖြစ်ရတယ်။ policy အားဖြင့်ပံ့ပိုးရမှာရှိတယ်။စီမင်းဥပဒေပိုင်းအားဖြင့်ပံ့ပိုးရမှာရှိတယ်။အဲ့တော့အဲ့ပိုင်းတွေညော်ရဲသွားလို့ရှိရင်ဘလို့မှဟိုမထိနိုင်ပါဘူ
း။တဘောဝင်းချင် engineer ဒေါ်အေးကြီးရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်။ဒေါက်ကင်မျိုးသက်အပတ်စဉ်တင်ပြတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။VOS နဲ့စနေနေ့မနေ့ပတ်အတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုဒေါက်ခင်မျိုးသက်ကပဲဆက်ပြီးပြောပြပါအောင်မယ
်။ Ukraine ကရုရှားကိုတွန်းလှန်တိုက်ခိုက်ရအမြန်ဖြစ်လာနိုင်ခြေရှိတယ်လို့ Ukraine ကာကွယ်ဝန်ကြီး Oleksiy Reznikov ကတောက်ကြနေမှာပြောကြလိုက်ပါတယ်ယူကရိန်းတပ်တွေဟာရုရှားတပ်တွေကိုတွန်းလှန်ဖို့အတွက်ယာနုံပြည့်နီးပါအသင့်ဖြစ်နေကြပြီဖြစ်ပြီးတော့သူတို့မှာခင်မီလက်နက်တွေလည်းရှိနေပြီလို့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာပြောတာပါယူကရိန်းနိုင်ငံတလွာရုရှားတပ်တွေပြစ်ခတ်မှုကြောင့်တညာထဲမှာနေအိပ်ပျော်နေတဲ့အရသာ23တေဆုံးခဲ့ရပြီတဲ့နောက်ယူကရိန်းကာကွယ်ဝန်ကြီးကအခုလိုပြောတာပါယူကရိန်းပိုင်တဲ့နယ်မြေတွေကိုသိမ်းထားတဲ့ရုရှားတပ်တွေကိုမောင်းထုတ်ရမှာအနောက်နိုင်ငံတွေကပေးပို့တဲ့ယာနဲ့ချီတဲ့တင့်ကားတွေနဲ့တန်ကြပ်ကာကားတွေအသုံးပြုဖို့အတွက်ယူကရိန်းအစိုးရကစီစဉ်နေပါတယ်ဆူဒန်နိုင်ငံမှာတော့82နာရီကြာအပြစ်ခတ်ရက်စဲရေးကိုတက်တန်းတိုးထားပေမဲ့စစ်တပ်နဲ့ပြိုင်ဘက်ဖြစ်တဲ့အရန်တပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ပြနေပါတယ်။တောက်ကြနေမှာမြို့တော်ခါတန်းနဲ့ကက်ရက်ကဘာရီမြို့မှာတင့်ကားတွေအပြောက်တွေပြင်လေကြောင်းတိုက်ခိုက်မှုတွေကလည်းပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။အမေရိကန်နဲ့ဆော်ဒီအာရေဗျနိုင်ငံတွေကကမကထလုပ်တဲ့နှစ်ဖက်အပြစ်ခတ်ရက်စဲရေးလာမဲ့တနင်္လာနေ့တကောင်ရန်ထိတက်တန်းရှိပေမဲ့နှစ်ဖက်တိုက်ခိုက်မှုတွေကဖြစ်ပွားနေတာပါ။ဂျပန်နိုင်ငံကိုလေးရက်ကြာခီးတွားရောက်နေတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီတွေပို့ပြီးပေးချဖို့အတွက်နိုင်ငံတကာအတိုင်းဝန်ကိုပန်ကြားလိုက်ပါတယ်။ဂျပန်သတင်းဌာန NHK နဲ့ကြက်တပင်းနေလူတွေမင်းမြန်ကမှာခုလိုပြောတာပါ။အိနီချင်းမြန်မာနိုင်ငံမှာ2019စစ်တပ်နေမင်းရှင်းလင်းမှုနောက်ပိုင်းရခိုင်ပြည်ကနေရိုဟင်ဂျာဒုက္ခသည်အများပြားဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံခဲ့ကြတာဖြစ်ပါတယ်။အခုဆိုဒုက္ခသည်ကတသန်းလောက်ရှိနေပါပြီ။အမေရိကန်နဲ့ဖိလစ်ပိုင်နှစ်ပတ်နီးပါးကြာနှစ်ပတ်လည်ပူးတွဲဆေးရေးလက်ကျင့်မှုအစီအစဉ်ဟာတောက်ချာနေမှာပြီးဆုံးသွားပြီဖြစ်ပါတယ်။ဒီဆေးရေးလက်ကျင့်မှုမှာနိုင်ငံဆင်ရစုစုပေါင်း 18,000 ပေါ်ပြီး 38 နှစ်အတွင်းအကြီးအမားဆုံးလည်းဖြစ်ခဲ့ပါတယ
်။တရင်ချင်းချုပ်တွေကိုဒေါက်ခင်မျိုးသက်ပြောပြသွားတာပါခင်ဗျာ။ဒီကနေ့အတန်လွင့်အစီအစဉ်တွေကိုထုတ်လုပ်နိုင်မှုတာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကမတ်သိန်ကြီးထိုက်ဖြစ်ပါတယ်။အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့Bob Bastu ဖြစ်ပါတယ် VOS အနေနဲ့မနေ့ကအတန်လွင့်အစီအစဉ်တွေလဲဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ် VOE ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတူတင်ပါတယ်သောတာရှင်မြန်မာပြည်သူအပေါင်းလဲဘေးရန်တွေဝေးကွာကြပါစေကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.